Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်ဒီစီမြို့တော်အမေရိကန်တန်ခါ2016ခုနှစ်ဇန်နဝါရီလ23ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 30နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်ရှင်။ကျမခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုဥကျော်စံသားနဲ့အတူကြီးညာပေးပါပါ။ကမ္ဘာတဝန်းကဒုက္ခသည်ပြဿနာကိုကင်တွယ်ဖြေရှင်းနိုင်မှုအတွက်အမေရိကန်သမ္မတဘဲရစ်အိုဘားမားကမ္ဘာကထလုပ်ပြီးဒီနှစ်နှောင်းပိုင်းမှာနယူးယောက်ကုလသမဂ္ဂရုံးချုပ်မှာညီလာခံတစ်ခုကျင်းပမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးကျင်းသားတချို့ကိုအစိုးရကပြန်ပြီးလွှတ်ပေးတဲ့အစီအစဉ်ကိုအမေရိကန်ပြည်ထောင်စုကကြိုးဆိုလိုက်ပေမဲ့ကြံသေးတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခွာညွေ
။ကမ္ဘာပါရှင်။ဒီကနေ့မနေ့ပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအောင်မြင်စွာအဆုံးသတ်နိုင်တဲ့အထိမ်းအမှတ်နဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးလိုက်ပေမဲ့လက်ရှိတရားရဆိုင်နေရစေကြောင်းသားတွေမပါဝင်သေးတာပါကြောင့်ပါလဲ
။ဘုရားရောကျွန်တော်တို့နိုင်ငံရဲ့သတိကိုထိခံဥပဒေရပါတော့။တရားရုံးရဲ့စီရင်ဆုံးဖြတ်ခြင်းလုပ်ငန်းစဉ်ကပြည့်စုံပြီ။
သမရယုံပြောခွင့်ရသူရဲ့ VOA ဖြည့်ကြားချက်နဲ့အတူလွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အသံတွေနဲ့ဥပဒေရေးရာကျွမ်းကျင်သူတွေရဲ့ပြောပြချက်တွေထုတ်လွှင့်ပေးသွားပါမယ်။စံပြည်မြောက်ပိုင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချင်းချင်းကြားတိုက်ပွဲတွေရပ်ဖို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကကြိုးပမ်းမယ်လို့ပြောပါတယ်။ကချင်ပြည်နယ်ဝိုင်းမော်ဘက်မှာတော့ဘိန်းပပြောက်ရေးကျူပတ်နေတဲ့အဖွဲ့ကိုဘိန်းကင်းပိုင်ရှင်တွေလက်နက်ကိုင်ပြီးတော့စောင့်နေလို့ကချင်ပြည်နယ်အစိုးရကလုံခြုံရေးပေးဖို့သဘောတူထားပါတယ်။ဒီလိုသတင်းတွေမတိုင်ခင်အခုရင်ဆုံးတော့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံသားတို့ကကြီးညာပေးပါမယ်ရှင
်။ရှစ်ပြေးဒုက္ခတွေတွေမကြုံဘူးလောက်အောင်ပိုပြီးများလာနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကမ္ဘာတဝန်းကအချက်တဲတွေမှာဒုက္ခရောက်နေသူတွေကိုကူညီဖို့ကြီးထွားလာနေတဲ့အကျန်းဖက်ဝါဒရဲ့ချိမ့်ချောက်မှုတွေကိုအခြေခံကြကြတိုက်ဖြတ်ဖို့နိုင်ငံအားလုံးကနေဆက်တဲ့တဘူကြိုးပမ်းကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာတိုက်တွန်းလိုက်ပါတယ်။ကမ္ဘာတဝန်းကဒုက္ခသည်ပြဿနာကိုကင်တွယ်ဖြေရှင်းနိုင်ဖို့အတွက်အမေရိကန်သမ္မတဘဲရစ်အိုဘားမားကမ္ဘာကထလုပ်ပြီးဒီနှစ်နှောင်းပိုင်းနယူးယောက်ကုလသမဂ္ဂရုံးချုပ်မှာညီလာခံတစ်ခုကိုကျင်းပမှာဖြစ်ကြောင်းလဲဆွစ်ဇာလန်နိုင်ငံဒါဗို့စ်မြို့ကကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲ WEF ညီလာခံမင်ကွန်းမှာဝန်ကြီးကယ်ရီကကြေညာခဲ့တာပါလူသားချင်းစာနာမှုအကူအညီတွေပေးချဖို့အတွက်ကုလသမဂ္ဂပန်ကြားချက်ကိုတုံ့ပြန်တဲ့နိုင်ငံတွေဒုက္ခသည်မိသားစုတွေဘေးကင်းလုံခြုံမှုရှိရှိနဲ့အခြေချနေထိုင်မှုဆန္ဒရှိတဲ့တိုင်းပြည်တွေပို့ပြီးများလာဖို့ရည်ရွယ်ထားတယ်လို့လည်းပြောပါတယ်အမေရိကန်ပြည်ထောင်စုကတော့နိုဝင်ဘာလနောက်ဆုံးထားပြီးဒုက္ခသည်8000ခွဲကိုလက်ခံဖို့နဲ့ရှင်းနှင်မှာတသိန်းထိလက်ခံမယ့်အစီအစဉ်တွေကိုကြေညာထားပါတယ်ကမ္ဘာတစ်လောကအစိုးရရဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေတယောက်တည်းညီလာခံမှာပြောကြတဲ့ဝင်းကြီးကယ်ရီရဲ့မင်ကွန်းမှာအချင်းပြက်ခြားဆားမှုပြဿနာကိုလည်းအာရုံစိုက်ပြီးပြောလာခဲ့တာပါ။အာဂရီလိုက်စားမှုပြဿနာဟာစိုးရင်စရာကောင်းလောက်တဲ့နှုံးနဲ့ကြီးထွားလာနေပြီးကဘာကြီးတိုးတက်ဖွံ့ဖြိုးမှုကိုလည်းချိန်ချောက်နေတယ်လို့သတိပေးခဲ့ပါတယ
်။ IS စစ်သည်ကြွားအဖွဲ့ကိုချိန်မှုန်းဖို့အီရတ်နဲ့ဆီးရီးယားစစ်မြေပြင်မှာအမေရိကန်တပ်တွေဆက်လက်ထားရှိရေးကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကတောင်းဆိုလိုက်ပါတယ်။အမေရိကန်မြေပြင်တပ်ဖွဲ့တွေအနေနဲ့ IS စစ်သည်ကြွားတွေကိုချေမှုန်းတဲ့စစ်စင်ရေးဒေသတွေမှာဒေသခံတွေကိုပုံမအစွမ်းထက်စီပြီးစီရေးအကြံဉာဏ်တွေစစ်စင်ရေးနဲ့ပတ်သက်တဲ့အကူအညီတွေပေးနိုင်မယ်လို့ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့ကမ္ဘာစီးပွားရေးနှိနှောဖလှယ်ပွဲ WEF အတွင်း CNBC ရုပ်မြင်သံကြားနဲ့မင်းမြန်ကမ်းမှာအမေရိကန်ဝန်ကြီးကတာကအခုလိုပြောကြားခဲ့တာပါစစ်မြေပြင်မှာအမေရိကန်တပ်ဖွဲ့တွေဆက်လက်ထားမှဖြစ်တယ်လို့ဒီတဲ့ပုံမစွမ်းဆောင်နိုင်မယ့်အခွင့်အလမ်းတွေကိုလည်းရှာဖွေနေစေဖြစ်တဲ့အကြောင်းရှင်းရှင်းလင်းလင်းသိစေချင်တယ်လို့လည်းဝန်ကြီးကတာကပြောခဲ့ပါတယ်နောက်သတင်းနှစ်ပတ်ကြာမှာကာကွယ်ရေးဝန်ကြီးတချို့နဲ့လည်းဝန်ကြီးကတာတွေ့ဆုံမှုရှိနေပါတယ်။ IS ကိုချေမှုန်းတဲ့စစ်ပွဲမှာနိုင်ငံတော်တော်များများကလုံလုံလောက်လောက်မလုံဆောင်ကြပဲစာရွက်ပေါ်မှာသာစစ်ပွဲဆင်နှင်းနေရတာဖြစ်တယ်လို့ဝန်ကြီးကတာကဝေဖန်ခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကအီရတ်နဲ့ဆီးရီးယားမှာ IS စစ်သွေးကြွတွေကိုချေမှုန်းတဲ့အမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းရသား2ဦးသေဆုံးပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့လည်းအမေရိကန်စစ်တပ်ကတောက်ကြနေတာ
လူလဆွာထုတ်ဖော်ပြောဆိုမှုတွေအပေါ်မှာတူရကီအစိုးရကဖိနှိပ်ချေမှုန်းနေတာကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကတောက်ကြနေမှာဝေဖန်ပြောကြားလိုက်ပါတယ်။တူရကီအရှိတောင်ပိုင်းကတ်စ်အများစုနေထိုင်တဲ့ဒေသကိုအစိုးရစစ်တပ်ထိုးစစ်ဆင်းနေတာကိုဝေဖန်ခဲ့တဲ့ပညာရှင်တွေကိုမင်းမြန်စစ်ဆေးနေတာနဲ့သတင်းသမားတွေကိုထောင်ချခဲ့တာတွေဟာတူရကီအစိုးရဘက်ကစံနမူနာကောင်းချပြတာမျိုးမဟုတ်ဘူးလို့အစ္စတန်ဘူမှာလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေကိုဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့တာပါ
ရုရှားအတိုက်ခံအလက်ဇန်ဒါလီဗနျန်ကို 2006 ခုနှစ်ကအသက်ခံရတဲ့ကိစ္စနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာကြားသပတေးနေ့မှာထွက်ပေါ်လာပြီးတဲ့နောက်ရုရှားနိုင်ငံကိုအရေးယူဖို့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်အစိုးရအပေါ်တောင်းဆိုမှုတွေပုံမူများပြလာနေပါတယ်။လန်ဒန်မြို့ကဟိုတယ်တစ်ခုမှာရုရှားသူနှစ်ယောက်နဲ့တွေ့ဆုံတဲ့အခါရေဒီယို30ကြွပိုလိုနီယမ်210ခထားတဲ့ရေနွေးကိုသတ်သုံးခဲ့ပြီးရုရှားထောက်လှမ်းရေးအရာရှိအောင်တဖြည်းလဲအတိုက်ခံလစ်ဂျန်ကိုသေဆုံးခဲ့တာပါ။ဗြိတိရှ်စုံစမ်းရေးအဖွဲ့ရဲ့တွေးစီချက်မှာဒီလုတ်ကြံမှုကိုရုရှားသမ္မတဗလာဒီမာပူတင်ကိုယ်တိုင်အတည်ပြုခဲ့တာဖြစ်နိုင်တယ်လို့မှတ်ချက်ပေးထားပါတယ်။စုံစမ်းစစ်ဆေးရေးအစီရင်ခံစာကိုဒီသတင်းပတ်အစောပိုင်းလက်ခံရရှိထားတဲ့ဝန်ကြီးချုပ်ကင်မရွန်ကတော့အစိုးရကိုယ်တိုင်ကအားပေးခဲ့တဲ့ဆိုးရွားတဲ့လူသတ်မှုအဖြစ်ပြောဆိုထားပါတယ်။အမှုနဲ့ပတ်သက်ဆက်နွယ်နေတဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ပြီးရုရှားဘက်ခက်တင်းတင်းကင်တွယ်နေတယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဗြိတိရှ်အစိုးရရဲ့တုံ့ပြန်ပုံဟာပျော့လွန်တယ်လို့ဝေဖန်မှုတွေရောပါစေဖို့အတွက်ဗြိတိန်နိုင်ငံဆိုင်ရာရုရှားသံမကြီးကိုဆင့်ခေါ်ပြောဆိုမယ်လို့လည်းအစိုးရကဆိုပါတယ
်။ VOA ဗီဂန်တန်ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1590ကနေထုံလွှင့်ပေးနေပါတယ်ရှင
်။ American တန်ကမနခင်တင်းတွေကိုဆက်လက်ကြညာနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံချင်းသားတချို့ကိုအစိုးရကပြန်ပြီးလွှတ်ပေးမယ့်အစီအစဉ်ကို American ပြည်ထောင်စုကကြိုးဆိုလိုက်ပေမဲ့ကြံနေသေးတဲ့နိုင်ငံချင်းသားအလုံးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။နိုင်ငံချင်းသားတွေပြန်ပြီးလွှတ်ပေးဖို့ဆုံးဖြတ်ချက်ဟာအရေးပါတဲ့ခြေလှမ်းချက်အဖြစ်အတိမတ်ပြုပေမဲ့ဆက်လက်ဖမ်းခံနေရသူတွေရှိနေစေဖြစ်သလိုအမှုရင်ဆိုင်နေရသူအများပြားရှိနေတဲ့ပုံမှာစိုးရင်ကြောင်းနဲ့ဒီလူတွေအလုံးကိုပြန်ပြီးလွှတ်ပေးဖို့ရန်ကုန် American တန်ရုံးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဖမ်းဆီးခံရတဲ့အချင်းသားတရားကျော်ကိုအစိုးရကတောက်ကြနေပြန်လွှတ်ပေးလိုက်တဲ့အထက်မှာအနည်းဆုံးနိုင်ငံအချင်းသား30ကျော်ပါနေပါတယ်
။အချင်းတော်ကြာရပ်တန့်နေကြတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့မြောက်ကိုရီးယားကိုယ်စားလှယ်တွေမပိုင်ရင်တမှပြန်ဆနိုင်အောင်ကမ္ဘာ့အင်အားကြီးနိုင်ငံတွေအနေနဲ့နီလန်ရှက်တင်တဲ့အကြောင်းတောင်ကိုရီးယားသမ္မတပတ်ဂွန်ဟေကပြောကြားလိုက်ပါတယ်။လောက်ရမှာမလွယ်ကူပေမဲ့လည်းမြောက်ကိုရီးယားမပါဘဲငါးနိုင်ငံဆွေးနွေးပွဲလိုမျိုးနီလန်ပေါင်းစုံချင်းကပ်ပုံအစ်စ်တွေကိုသက်ဆိုင်တဲ့နိုင်ငံတွေကစဉ်းစားတင်တဲ့အကြောင်းတောင်ကိုရီးယားအစိုးရထိတ်တန့်အရာရှိတွေနဲ့ဆိုးမျိုးတော်မှာတွစ်ဆုံစဉ်သမ္မတပတ်ကအခုလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်တွေကိုဆွန့်လွတ်ဖို့ရည်ရွယ်ပြီးဆွေးနွေးနေတဲ့လက်ရှိ၆ပွင့်ဆိုင်ဆွေးနွေးပွဲဟာ9နှစ်လောက်ကြာရပ်ဆိုင်းနေတဲ့အတွက်စိတ်ပြတ်မိတယ်လို့လည်းတောင်ကိုရီးယားသမ္မတကဆိုပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးပြောဆိုတဲ့ကိစ္စလို့တုတ်တက်မှုတချို့အရင်တုန်းကရှိခဲ့ဘူးပဲ။အခုအချိန်မှာဆွေးနွေးမှုတွေပြန်ဆမယ်ဆိုရင်တော့ထိရောက်မှုရှိပါမလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းသူကပြောပါတယ်။2003ခုနှစ်ကစခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲမှာတောင်မြောက်ကိုရီးယားအပြင်အမေရိကန်ရုရှားတရုတ်ဂျပန်နိုင်ငံတွေလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့မြောက်ကိုရီးယားတာဝန်ပြေရော့ကက်ဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့တဲ့အတွက်ကမ္ဘာ့အင်အားကြီးနိုင်ငံတွေကပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကိုမကျေနပ်ဘူးဆိုပြီးဆွေးနွေးပွဲကနေမြောက်ကိုရီးယားနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်။
တရုတ်နဲ့အီရန်က Facebook သုံးဆဲသူအများပြားဟာအခုခါမှာသူတို့ကိုစောင့်ကြည့်နေမှာကိုစိုးရင်စရာမလိုတော့ဘဲ smartphone တွေကနေကမ္ဘာအကြီးဆုံးလူမှုကွန်ရက်ကိုစိတ်ချလက်ချဝင်ပြီးကြည့်နိုင်ပြီဖြစ်ပါတယ်။ဒါဟာ anonymizer လို့ခေါ်တဲ့ link နဲ့ချိတ်ဆက်ပြီးသုံးဆဲသူဘယ်သူဘဝဆိုတာကိုမသိအောင်လုပ်ပေးတဲ့ software နဲ့သုံးနိုင်လို့ဖြစ်ပါတယ်။ဒါကို Android စနစ်သုံး smartphone တွေအတွက် Facebook application မှာအသစ်ထည့်ပေးထားတာပါ။သူက Facebook ကို Tor Project လို့ခေါ်တဲ့ www.torproject.org/system နဲ့ဆက်ပေးပြီးသုံးဆဲသူကိုစောင့်ကြည့်တာတွေမလုပ်နိုင်အောင်နဲ့သူတို့ရဲ့ကိုယ်ရေးကိုယ်တာကိုထိထိရောက်ရောက်ကာကွယ်ပေးနိုင်ပါတယ်။ဒီ Tor software ကို Android စနစ်သုံးဖုန်းတွေက Facebook သုံးသူတွေအခမဲ့ထည့်သွင်းနိုင်ပါတယ်။သူကို mobile phone မှာ Obot လို့ခေါ်တဲ့ Tor application ကိုသွင်းလိုက်တာနဲ့ Tor ကွန်ရက်ထဲကို Facebook ကနေသူ့ရဲ့ application အလိုလျောက်ဝင်သွားတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ဦးကျော်စံသားတို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်နားဆင်ရပါတော့မယ်ရှင်။နေပြည်တော်မှာမကြာခင်ကကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအောင်မြင်စွာပြည့်စုံတဲ့အထိမ်းအမှတ်နဲ့ အကျဉ်းသားတရားကျော်ကိုပြစ်ဒဏ်ကနေလွတ်ပေးလိုက်တဲ့အကြောင်းမြန်မာသမ္မတရုံးကပြောပါရယ်လွတ်ပေးလိုက်တဲ့အထက်မှာနိုင်ငံရေးအကျဉ်းသား90လောက်သာပါဝင်ပြီးလက်ဗရန်ကျောင်းသားတပိတ်မှာဖမ်းဆီးခံရပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသူကျောင်းသားတွေပါဝင်ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေမပါတဲ့အပေါ်မှာတော့လူခွေရေးလှုပ်ရှားသူတွေကဝေဖန်နေကြတယ်ဆိုတဲ့အကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်
နိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့အမိန့်နဲ့မြန်မာနိုင်ငံတဝန်အကျဉ်းထောင်အသီးသီးမှဖမ်းဆီးခံထားရတဲ့ထဲကနိုင်ငံသားတဦးပါဝင်အကျဉ်းသား100ယောက်ကိုပြည်မှုဆိုင်ရာကျဉ်းထုံးဥပဒေပုံမှ401ခခွေးနဲ့မြန်မာအစိုးရကပြန်လွှတ်ပေးလိုက်ပါတယ်ပြည်ထောင်ကြခံထားရတဲ့အကျဉ်းသားတချို့ကိုလွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့မြန်မာသမ္မတရုံးရဲ့ညင်ကြားရေးမှူးဦးစောထေးက VOA ကိုအခုလိုပြောပါတယ
်ဒီကတော့အကြောင်းထက်30ရှိပါတယ်နံပါတ်1ကတော့ဒီတော်မှာမကြသေးခင်ကအချင်းမပြီးပြီးသွားတယ်ကျွန်တော်တို့ဒီကောင်းဆုံးငင်းငင်းကြီးလာတာပထမအချိန်ပေါ့နော်အဲ့ဒါအောင်မြင်ပြီးပြီးခဲ့တဲ့အချိန်မှာပေါ့နော်နောက်တစ်ချက်ကဒီကနေ့ဖွင့်ပွဲလုပ်တဲ့ကမ္ဘာငင်းငင်းကြီးပို့တာပါတာမြင်ရတာအဲ့ဒါအဲ့ရလို့အောင်ဟိုဆက်ပြီးတော့ကျင်းပတဲ့အချိန်မှာပေါ့နော်နောက်တစ်ချက်ကတော့ကျွန်တော်တို့ကျင်းသားတွေကနေပြီးတော့ဟိုတမရာကြီးစီကိုကျွန်တော်တို့အကမားခံတာကျင်းတာငင်းချမ်းသာဝင်သေးဘူ
းငင်းငင်းကြီးညီလာခံဒီအောင်မြင်စွာပြီးစီးသွားတဲ့အတွက်ဆိုတော့ဒီအမျိုးသားပြန်လဲတင့်မြဲရေးဆိုတဲ့သဘောမျိုးလည်းတက်ရောက်နေတာပေါ့
မှန်ပါတယ်အမျိုးသားပြန်လဲတင့်မြဲရေးပေါ့နော်အမျိုးသားပြန်လဲတင့်မြဲရေးနဲ့ပတ်သက်လို့နောက်ခုနပြောတဲ့သူ့ဖွဲ့စည်းတဲ့မှာပြန်ပြီးတော့သူတို့ကောင်းပေါ်နဲ့မိခိုင်းနေတယ်မိခိုင်းနေလို့ပေါ့နော်တောင်းလို့ကြည့်ရတာပေါ့ဟုတ
်အမျိုးသားပြန်လဲတင့်မြဲရေးအတွက်ရည်ရွယ်တယ်ဆိုတော့ဒီအခုလက်ရှိဒီဖမ်းခံထားတဲ့တောင်းသားတွေရောမပါလာဘူးလားဘာဖြစ်လို့မပါလာရလဲနောက်ဒီအမျိုးသားပြန်လဲတင့်မြဲရေးအတွက်ရည်ရွယ်တယ်ဆိုတော့သူတို့ကိုရောဘာဖြစ်လို့မလွတ်ပေးတာလဲ
အဓိကတော့ဗျာဆရာကြီးဆိုင်နေရတဲ့လှုပ်ရှားမှုတွေကြောင့်ပေါ့နော်သူတို့လှုပ်ရှားမှုတွေကြောင့်ဆရာကြီးဆိုင်နေရတဲ့အဖွဲ့ကြီးရှိတယ်ဒီပုဂ္ဂိုလ်ကြီးရှိတယ်သူတို့ကတော့ကျွန်တော်တို့နိုင်ငံရဲ့သူတို့ကိုချေချံဥပဒေရပေါ့နော်ဒီအရုံးရဲ့စီရင်ဆုံးဖြတ်ခြင်းလုပ်ငန်းဆောင်အပြည့်ပြည့်လေးအဲ့ဒီအချိန်မှာကျွန်တော်တို့ဟိုအုပ်ချုပ်ရေးမှန်တိုင်းကမ္ဘာတိကနေရောဝင်ပြီးတော့ဟိုကျွန်တော်တို့လုပ်ဖို့မကင့်တော့ဘူ
းပြည်ထောင်လုံးကြီးကွန်းနဲ့အကျဉ်းသား100ယောက်ကိုလွှတ်ပေးလိုက်တာအပြင်တီရန်ချမှတ်ခံထားတဲ့အကျဉ်းသား89ယောက်ကိုလည်းထောင်ဒဏ်တစ်သက်နဲ့နှစ်အကန့်အသတ်မရှိရှော့ချပေးခဲ့တာဖြစ်ပါတယ်သမရရဲ့လူငယ်ရင်းခွင့်အမိန့်နဲ့အကျဉ်းသားတွေလွှတ်ပေးလိုက်တဲ့အပေါ်မှာ88မျိုးဆက်ခေါင်းဆောင်တူဦးဖြစ်တဲ့ကိုမြအေးကအခုလိုပြောပါတယ
်လွတ်တယ်ဆိုတာဗျာနိုင်ငံရေးအကျဉ်းသားကျွန်တော်ဒီလောက် ATP ရတဲ့ဇယင်းရ51ယောက်ပဲပါတယ်လေဟာလေအဲ့တော့ဒီလွတ်ပေးတဲ့အထဲမှာတော့ဗျာကျွန်တော်တို့လူချင်းနဲ့ဟိုလူတွေမပါဘူးပေါ့ဗျာတော့မဆိုချင်ဥပမာတရားရင်ဆိုင်နေရ10ဖြစ်တဲ့ဒီကျောင်းသားတွေတယောက်မှမပါဘူးညာဟိုကျွန်တော်တို့ချစ်စီနေတာကတရားရင်ဆိုင်စေမှုလို့မလွတ်နိုင်ဘူးဆိုတာမှန်ပါတယ်ငင်းမအောင်သို့တော်လည်းတရားရင်ဆိုင်တာတရားလူကနိုင်ငံတော်ပဲကြာအဲ့ဒါတွေလည်းကိုလိုလွတ်ပေးတယ်လို့မြင်နေကြအဲ့တော့ချုပ်ပြောမစင်တော့ကြာပေးကပေးကြီးမရဘူးကြာဒါပါပဲ
လူမျိုးလာသူတွေထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရတဲ့နိုင်ငံရေးအကျဉ်းသား90လောက်ပဲပေါင်ခဲ့ပြီးတော့ဒီမိုကရေစီပညာရေးနဲ့တန်းတူပညာရေးအတွက်တောင်းဆိုဆန္ဒပြလို့ဖန်ခံထားတဲ့ကျောင်းသားကျောင်းသူတွေအပါအဝင်ဗိုလ်ကြီးဟောင်းနေမျိုးစင်ဒေါ်နော်အောင်လာစတဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေပါဝင်လာခြင်းမရှိခဲ့ပါဘူးသမရယုံကတော့လက်ရှိတရားရင်ဆိုင်နေရတဲ့သူတွေကိုမလွတ်ပေးတာဟာဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးမှန်တိုင်းကတရားစီရင်မှန်တိုင်းကိုမလွှမ်းမိုးလိုတာကြောင့်ဖြစ်တယ်လို့ပြောပါတယ်သမရယုံရဲ့ဒီအကြောင်းပြချက်ဟာလက်ခံနိုင်စရာမရှိဘူးလို့လူခွင့်ရေးရှင်းနေတူဖြစ်တဲ့ဦးအောင်သိန်းကအခုလိုဝေဖန်ပါတယ်ကျွန်တော
်သဘောကပြောတော့အဲ့လိုလက်ခံနိုင်စရာမရှိဘူးကြာရှင်းရှင်းနဲ့ဒီနေ့ခဏတရားစီရင်စနစ်ကအုပ်ချုပ်ရေးရန်ရဲ့အောက်မှာလူလျောက်ရောက်နေတာပဲ။ဘာဖြစ်လို့ဆိုတော့ကျွန်တော်ပြည်အောင်စုတရားထုတ်တော်ချုပ်ပုဂ္ဂိုလ်ကိုသမားကခန့်တာပဲလေ။ဆက်တော်ကအတည်ပြုပေးရတာပဲလေ။အဲ့ဒီတော့အမှုအခင်းကိုသွားနေတဲ့ဥစ္စာကိုရှက်သွားအောင်သူမလုပ်နိုင်ဘူးလား။လုပ်နိုင်တာပဲဗျာ။ကျိုးလာကစစ်ဗျာငဏစစ်နိုင်တာစစ်ဗျာ။သူအုံနဲ့ခြင်းနဲ့ဆွတ်ခြင်းနဲ့ဆိုလေကနဆွေးရပြင်းနဲ့မတင်သင့်ဆိုရအဆင့်ကိုရောက်လာရင်ဆွေးရမတင်သင့်မှုဆိုရလက်ပြလို့ရတာပဲဒါကကျွန်တော်တို့တရားရုံးရဲ့သဘောတွေမှာလုပ်နေရရင်အားရှိတာပဲဗျာဒါမဲ့အဲ့ဒါကဒီပရိုဆက်ကမပြီးသေးလို့ဒီပရိုဆက်ကတော့ပြီးမယ်ကျွန်တော်ဆွေးရပြီးဘာဝီဆောင်မဖြစ်တဲ့ကြောင်းသားရဲ့မူကိစ္စကျွန်တော်တက်ပြရရောက်၄၀ကျော်ဖြစ်သွားတာကျန်ဒီနေ့ကောင်က၂၀၁၀ကျောင်းတော့ပြီးမှာမို့အဲ့တိုင်းရှင်းနေလို့ရှိတ
ယ်။လက်ရှိဆိုရတတန်းတွင်အကျဉ်းသားတွေအတော်များများကိုလွှတ်ပေးတဲ့အထက်မှာနိုင်ငံရေးအကျဉ်းသားတွေအများပြပါဝင်သလိုအများစုကတော့တခြားပြည်မှုဆိုင်ရာဥပဒေနဲ့အေးအေးယူခံထားသူတွေဖြစ်ပါတယ်။ပြည်မှုဆိုင်ရာဥပဒေတွေအရဖမ်းခံထားတဲ့သူတွေကိုလူငယ်ချမ်းသာခွင့်ပေးတဲ့အပေါ်မှာတော့ဦးအောင်သိန်းကအခုလိုပြောပါတယ
်။သူတို့လူဟောင်းတွေပေါ့ဗျာပြောရလို့ရှင်းရှင်းပဲအစိုးရကသူတို့လူဟောင်းတွေကိုလည်းဖြတ်ပြီးလို့ရှင်းနေတဲ့သဘောလည်းပါပါတယ်เนาะ။ကျွန်တော်တို့ကျွန်တော်တို့ရဲ့ရှင်းပါတယ်ဖြစ်တာကောင်းပါတယ်။ဒါပေမဲ့အဲ့လိုတဲ့အခါမှာမကြိုင်ရမှချောင်းလဲကိုကြက်ကြက်သွားတဲ့လူတွေနော်ရာဟုအကျဉ်းသားဆစ်စစ်တွေ ပြန်ပြီးတော့ပြန်ရလာတဲ့ခါကျတော့လူဖွဲ့စည်းရဲ့ကြီးမှုကပြန်ပြီးတော့ဒုက္ခဒုက္ခနဲ့ပြန်တွေ့ရတယ်ကျွန်တော်သိရတယ်ပေါ့နော်ဆိုအဲ့အမျိုးတွေကိုလည်းပြည်ထားပြင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒီလိုထောင်နဲ့ဝန်ရချိုးရလုပ်နေကျင်းသားကြီးအဲ့လိုဟက်ဒီဂျူအော်ဖန်ဒါရီမကြာခဏအဲ့လိုလွတ်လပ်လူချင်းချင်းတော့ဝန်နဲ့ပါလာပြီးလွတ်လပ်ဖြစ်နေမှဆိုရင်ကျွန်တော်ရဲ့ဒီငြိမ်းချမ်းမှုဆိုရဲဒီလူအဖွဲ့ကြီးရဲ့ငြိမ်းချမ်းမှုကိုခိခဲ့ကြဆိုတာကျွန်တော်ဆရာဖွဲ့စည်းရလူတွေကိုပြည်နေနေကြ။အဲ့တော့ဒါကြီးကအရေးအတင်းပြဿနာတွေပါဗျာ။အထူးပါပြဿနာတွေပါ။ဘယ်လိုအိုးမြင်နေရအမြင်ကြီးကအုပ်ချုပ်ရံတွေကတရားစီရင်ရံတွေဝင်မဆွတ်တော့ဘူး။ရှုပ်ဖို့ရဟာလို့ကြလွန်လွန်လွန်နေသေးတယ်။
နိုင်ငံရေးအကျဉ်းသားများကုညီဆောင်လျှောက်ရေးအသင်း AAPP ရဲ့စီးရင်အရတော့သမရဦးသိန်းစိန်ဆိုးရလက်ထက်မှာနိုင်ငံရေးအကျဉ်းသား1,100ကျော်လွတ်မြောက်လာခဲ့ပြီးတော့အကျဉ်းထောင်တွေထဲမှာဆက်လက်ဖမ်းခံရသူ400ကျော်ကျန်နေသေးတယ်လို့ပြောပါရခင်ဗျာ
။ကိုရနိုင်ပြောပြသွားတာပါရှင်။အခုလို့အကျဉ်းထောင်တွေထဲမှာပညာရေးပြုပြင်ပြောင်းလဲရေးအတွက်စန္ဒပြလို့ထိမ့်သိမ့်ခံရတဲ့အကြောင်းသားတွေအပါအဝင်နိုင်ငံရေးလှုပ်ရှားသူ400ကျော်ရှိနေစေအခြေအနေကိုတော့ထိုင်းချေဆိုင် VOE သတင်းတောက်မအေးအေးမှကစုံစမ်းမေးမြန်းပြီးသတင်းပေးပို့ထားပါရရှင်။
မြန်မာအစိုးရကလူငယ်ချမ်းသာကွင်းအရအကျဉ်းသားတရာကျော်ပြန်လွှတ်ပေးခဲ့တဲ့အထက်မှာအင်းစိန်ထောင်မန္တလေးထောင်မြစ်ကြီးနားချင်းထောင်တောင်ငူထောင်ပြည်ထောင်ညောင်ဦးထောင်စတဲ့အကျဉ်းထောင်တွေကနေနိုင်ငံရေးအကျဉ်းသားတချို့ပါဝင်ပါတယ်အင်းစိန်ထောင်ကနေ16လကြာအကျဉ်းကျပြီးပြန်လည်လွတ်မြောက်လာခဲ့သူကိုနန်းအောင်ကတော့အခုလိုပြောသွားပါတယ
်ကိုကောကျွန်တော်တို့ကလက်သက်မခံဘူးခဏလေးလွတ်ခင်လို့ရှိရင်ဒီတိုင်းကြည့်လို့မလွတ်လို့ရှိရင်ကိုကောကိုမလက်မတို့မလွတ်မယ်ဆိုလို့ရှိရင်ရတယ်မလို့နဲ့ကျွန်တော်တို့ထောင်လက်ပြောင်းဝင်မယ်ဆိုပြီးတော့ကျွန်တော်တို့တင်းကြီးတင်းကျပ်သေးပေါ့ကျွန်တော်တို့ဥပမြင့်တို့ကအားလုံးဆုပြီးတော့ပြောလိုက်တော့ကျွန်တော်တို့လက်မှတ်တော်မဆိုးခဲ့ရဘူးကြာဒီတိုင်းထွက်လာတာပ
ါအင်းစိန်ထောင်ကနေပြန်လည်လွတ်မြောက်လာသူတက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုနေလင်းစိုးကလည်းအမေရိကန်နိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးပြောဆိုနေတဲ့အတွက်ဟန်ပြသဘောမျိုးနဲ့နိုင်ငံရေးအကျဉ်းသားတချို့ပြန်လွှတ်ပေးတယ်လို့ယူဆကြောင်းပြောပါတယ
်အဲကျွန်တော်တင်တော့အမေရိကန်ကတောင်းဆိုတာနဲ့ပတ်သက်ပြီးတော့သူတို့တွေဟိုပြောမယ်ဆိုရင်ကျွန်တော်တို့ကိုအလွတ်ပြလိုက်တာပေါ့ဗျာအလွတ်ပြလိုက်တာပါဟုတ်လို့အထက်မှာကျောင်းသားကောင်းဆောင်နေနဲ့လူကမသမကခေါင်းဆောင်ကြံသေးတယ်ပေါ့နော်အဲ့တော့ဟိုကျွန်တော်ဒေါခင်ဝင်းသိဆုံးမှုကိုစန္ဒဖော်ထုတ်တဲ့ကိုနေမျိုးစင်တို့အနီနော်ဦးလာတို့တင်ထုတ်ပိုင်ကိုကြံပါသေးတယ်ပေါ့နော်
မန္တလေးကျင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့တဲ့ရတနာဘုံတက္ကသိုလ်ကျောင်းသားတက်မကဥက္ကဋ္ဌကိုနိုင်ရဲဝေကတော့တက်ကြွလှုပ်ရှားသူအတော်များများကိုပြန်လွတ်ပေးဖို့လိုတယ်ဆိုပြီးပြောဆိုသွားပါတယ်
ကျွန်တော်ဆိုလို့ရှိရင်လည်းနောက်တစ်လလောက်နေပြန်လွတ်ပြီလေပြန်လွတ်တဲ့မိရတူတွေပဲသူတို့ပြန်လွတ်ပေးတာအဲ့တော့ကျွန်တော်တို့အနေနဲ့တော့ဝမ်းလည်းမတောက်ဘူးသူမချိုးလည်းမချိုးဆိုနိုင်ကျွန်တော်တို့ကအဲ့တော့တကယ်ကဒီအစိုးရအနေနဲ့တကယ်ကအတိုင်းပြည်ပေါ်ဒီလူမျိုးပေါ်စေနာထားတဲ့ဆိုရင်နိုင်ငံရေးကျင်းသားတွေလယ်မားတွေတက်ကြွလှုပ်ရှားသူတွေအားလုံးကိုပြန်လွတ်ပေးဖို့လိုပါတယ်
။ပြန်လည်လွတ်မြောက်လာသူတွေထဲမှာဘာသာရေးယုံကြည်ချက်နဲ့နှိရှေထိမ့်သိမ့်ခံထားရတဲ့မိုးပြာစရာတော့ဥညာဏလည်းမြစ်ကြီးနားအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။လယ်သမားရေးအလုပ်သမားရေးနဲ့တက်ကြွလှုပ်ရှားသူတချို့ကိုသာပြန်လွတ်ပေးလိုက်တဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားတွေတရားလောက်ကြံနေသေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကတာဝန်ရှိသူကိုတက်ဦးကပြောပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ရဲ့စီးရင်အရဆိုရင်အနည်းဆုံး33ဦးပါဝင်ပြီးစီးရင်ထဲမှာမပါဝင်တဲ့ဖန်အချင်းထောင်ကနေပြန်လွတ်လာခဲ့တဲ့18ယောက်နဲ့ဆိုရင်တော့အများဆုံး52ဦးပြန်လည်လွတ်မြောက်လာတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောပါတယ်
။ဒီထောင်က4ယောက်၊ဒီကြီးက4ယောက်၊ဦးတာဦးထောင်က1ယောက်၊ဒီစရိတ်ထောင်က19ယောက်၊ဦးမုံထောင်က1ယောက်ကံက19ယောက်သောမောင်ကြီးအပါဝင်19ယောက်ဖြစ်ပြီးတော့အဲ့ဒီမှာသောမောင်ကြီးကလည်းတန်နဲ့ဒီ18ကနိုင်ရင်းခွေးနဲ့မှမပါသေးဘူးတောင်ဝ3ယောက်ညောင်ဝ2ယောက်အားလုံးပေါင်း51ယောက
်အရက်သားအစိုးရလက်ထက်မှာလူငယ်ချမ်းသာခွင့်နဲ့လူငယ်သက်သာခွင့်အမိတွေနဲ့အချိန်ပေါင်း19ချိန်အကျဉ်းသားပေါင်း3000ကျော်ပြန်လွှတ်ပေးခဲ့ပါတယ်ဒီထဲမှာနိုင်ငံရေးအကျဉ်းသား1162ဦးပါရှိတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ AAPP ကပြောပါရယ်အခုဆိုရင်အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသား100ခန့်ကျန်နေသေးတယ်လို့ထောင်ထဲမှာချုံနောက်ခံနေရပြီးအမှုများစွာကိုရင်ဆိုင်နေရတဲ့ကျောင်းသားနဲ့တက်ကြွလှုပ်ရှားသူပေါင်း481ယောက်ကျန်နေသေးတယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကလည်းပြောဆိုပါရယ်ရှင်
မအေးအေးမှပြောပြခဲ့တာပါရှင်။အခုရှမ်းပြည်မြောက်ပိုင်းလက်နက်ကင်ပြည်ပခါတွေဖြစ်ရှင်မှုစူးစမ်းနေတဲ့အခြေအနေကိုလည်းပြောပြသွားပါဦးမယ်။ Shambi Miao Pai Ma Ta Aung Palang Ta Pwe TNL Ne Shambi Pian Le Thu Raung Yi Kaung Si RCSS SS E Ro Cha Ga Tai Pwe Ri Yat Tan Yi Phi Sha Nai Mo Nyin Nyut Daw Tai Yan Da Lu Myo Mya Federal Kaung Si UNFC A Ni Ne Na Phat Kaung Saung Dwe Twet Song Swin Nwe Nai Aung Jo Ban Twa Me Lo UNFC Ye Ta Win Shi Tu Ga Pyo Ba De Ta Aung Palang Ta Pwe TNL Ne SS SS E Taung Bai Cha Tai Pwe Ri Ha Ta Nai Ngan Lo A Phit Khat Yat Sa Ye Tabaw Du Sa Chauk NCA Lat Mat Yi Thu Pi Naw Pai Pyan Pi Lo Phit La Ga Da Ba Di သတင်းပြေဆောင်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မြင့်မြင့်ခိုင်ကတင်ပြပေးမှာပါရှင်
။တအောင်းပလောင်တပ်ဖွဲ့ DNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရေးအပြေရှားပေးဖို့ညီညွတ်သောတိုင်းနာလူမျိုးများ Federal Council UNFC ကို DNL အဖွဲ့ကစာပေးပို့တောင်းဆိုထားပါတယ်။ UNFC အနေနဲ့ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့မှာ RCSS SSC ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီး US ဦးဆောင်နဲ့ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့ပြီးNCA လက်မှတ်မထိုးခင်အနေအထားကိုဆက်လက်ထိန်းသိမ်းဖို့မြစ်တာရက်ခံထားတယ်လို့ UNFC ရဲ့တွဲဖက်အထွေထွေတွင်ရည်မှုဦးထွန်းစောကပြောပါတယ
်။ UNFC ဘက်ကအမြင်ရှိတာအရောလက်မှတ်မရေးထိုးခင်အနေအထားကိုဆက်လက်ထိန်းသိမ်းပေးထားဖို့ကျွန်တော်တို့က RCS ဘက်ကိုမြစ်တာရက်ခံထားပါတယ်။ဒီ NCA လက်မှတ်မရေးထိုးခင်အခြေအနေမှာ RCS နဲ့ BSL ကထိတ်တဲအကွက်တွေမရှိခဲ့ပါဘူး။ NCA လက်မှတ်ရေးထိုးပြီးမှချက်ချင်းဆိုသလိုဒီလိုထိတ်တဲ့မှုတွေဖြစ်လာတယ်ပေါ့လေ။ဒါက NCA အကြောင်းဖြစ်တယ်လို့ကျွန်တော်တို့ကသုံးသပ်လို့ရတယ်လို့ဖြစ်နေတယ်ပေါ့။အများအမြင်မှာလည်းဒီကန့်ဖြစ်နေတယ်လို့ကျွန်တော်တို့ကတော့ RCS ရဲ့ဘက်ကအဲ့လိုရှင်းလင်းပြောကြားခဲ့ပါတယ်။ဒီကရတဲ့တစ်ပြင်ပါလားဒီ RCS ဥက္ကဋ္ဌအဖွဲ့နဲ့တွေ့ဆုံတော့အဲ့လိုမျိုးပြောခဲ့ပါတယ်။ဒါပေမဲ့ဒီအနေထားကတော့ကျွန်တော်တို့ချုပ်ထွေးမှုတော့ရှိနိုင်တယ်ဒါပေမဲ့ကျွန်တော် NCA ကိုအကြောင်းပြပြီးတော့မှမဖြစ်သင့်ဘူးပေါ့လေ။ဒီနေရာမှာတော့ကျွန်တော်တို့မြင်တာကဒီ NCA တချို့ကိုကျွန်တော်မြန်မာတက်မတော်နဲ့အစိုးရဘက်ကနေပြီးတော့ဒီစီးရေးနိုင်ငံရေးလက်နက်တပွဲအသုံးပြုနေသလားလို့ကျွန်တော်တို့ကတော့အဲ့လိုမျိုး
ဒီနေ့လည်းနဲ့ RCSS SSC ကြားတိုက်ပွဲတွေဟာတနိုင်ငံလုံးအဖြစ်ခက်ရက်စရေသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းပြီးခဲ့တဲ့နှစ်နိုဝင်ဘာ29ရက်နေ့ကစာပြီးပြန်လည်ဖြစ်ပွားခဲ့တာပါ UNFC အနေနဲ့တော့နှစ်ဖက်တွေ့ဆုံနိုင်အောင်ကြိုးပမ်းသွားမှာဖြစ်ပေမဲ့အချိန်အတိကျကိုတော့မပြောနိုင်သေးဘူးလို့ဦးထွန်းစောကအခုလိုပြောပါတယ်
ကျွန်တော်တို့က NCA ကိုအကြောင်းပြုပြီးတော့မှဒီလိုမျိုးပဋိပက္ခရဲ့ကိုချင်းကြမှာမဖြစ်သင့်ဘူးပေါ့ဒီကိအနေထားအတိုင်းပဲကျွန်တော်တို့ဆက်လက်ရှိနေတယ်လို့ကျွန်တော်တို့အဲ့လိုမျိုးမြင်နေတယ်။အဲဒါကြောင့်ခု RCS နဲ့ BAS လည်းကြားမှာဖြစ်နေတဲ့ဖြစ်ကြဖို့လည်းပဲကျွန်တော်တို့ကအထက်ကောင်းဆောင်များအချင်းကြီးကမှတွေ့ဆုံနေတဲ့ဖြစ်ကြကြဖို့ဖြစ်ကြဖို့ကျွန်တော်တို့ကကြားကနေပြီးတော့မှဆက်လက်ပြီးတော့မှကြိုးစားဆောင်ရွက်ပေးမယ်။လောလောဆယ်ကတော့တို့ဘေးချင်းဒီနေရာတွေ့နိုင်မလဲတော့ကျွန်တော်တို့မပြောတတ်သေးဘူးပေါ့လေ
။ရှမ်းပြည်မြောက်ပိုင်းမိုးကုတ်ကြောက်မဲနမ်ဆန်ကုတ်ခိုင်နဲ့နှန့်ခမ်းဒေသတဝိုင်းတအောင်းပလောင်တပ်ဖွဲ့ TNL နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS တို့ကြားတိုက်ပွဲတွေဒီကနေ့အထိပြင်းထန်နေစေမို့ UNFC အနေနဲ့ကြားဝင်ညှိနှိုင်းပေးဖို့တောင်းဆိုရခြင်းဖြစ်တယ်လို့ PSLF TNL ရဲ့အထွေထွေအတွင်းရေးမှူးတာဝန်ကျော်ကပြောပါတယ
်ကျွန်တော်တို့ဟိုစပေါင်းစုကြည့်တဲ့ UNFC ကိုဟိုကြားဝင်ဆိုင်ရမှာပို့တော့ကျွန်တော်တို့အခုဒီတောင်းလာတဲ့စာတွေအချင်းကြီးပြင်ပြတဲ့စာတွေကျွန်တော်တို့ပို့ထားတာပါကျွန်တော်တို့အဖြစ်ကြီးကျွန်တော်ပြင်ပြထားတာလည်းရှိပါတယ်အာဘယ်လိုပုံစံပြကြမလဲအလုပ်ဖြစ်မှာမဖြစ်ဘူးလားဘယ်ချင်းပြကြမလဲဆိုတော့လက်ဆက်တော့ကျွန်တော်မသိသေးပါဘူးဘာဝလမ်းကြောင်းမှမရှိတဲ့ဆိုင်တော့ဒီလမ်းကြောင်းတွေကပွင့်နေတယ်ဒီလမ်းကြောင်းတွေရှိနေတယ်ဒါကကျွန်တော်တို့ဘယ်လိုအသုံးချကြမလဲတစ်ဖက်နဲ့တစ်ဖက်ဘယ်လိုညီနိုင်ကြမလဲဒီလိုပဲမြင်ပြီးမှလည်းကျွန်တော်ထင်ပါတယ်
တိုင်းနာလက်နက်ကင်ချင်းချင်းတိုက်ပွဲတွေဖြစ်တာမကောင်းဘူးဆိုတာနားလေသလိုတအောင်းပလောင်တပ်ဖွဲ့ TNL ဘက်ကအပြုသဘောဆောင်တဲ့ဆွေးနွေးမှုမျိုးကိုလိုလားရင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဘက်ကဆွေးနွေးဖို့အသင့်ရှိတယ်လို့ RCSS SSE ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်းလာကပြောပါတယ
်အဲအမှန်တော့ကျွန်တော်တိုင်းနာချင်းချင်းတက်ကွဖြစ်တာတော့မကောင်းပါဘူးတက်ကွမဖြစ်ချင်တော့ကျွန်တော်တို့ခရရဆေးရေးစာချုပ်ဆူထားတာပဲဖြစ်တယ်အခုလည်းဒီတိုင်းမှာပဲအကျန်ရယ်နဲ့ကျွန်တော်တို့ကပြေလဲရပြေလဲကြောင်းဒီလိုဖက်ကဆင်းနေမယ်ဆိုတော့ကျွန်တော်တို့အတင်းဖြစ်ပါတယ်ဆိုတဲ့အကြောင်းပေါ့နော်အဲ့လိုပဲကျွန်တော်တို့ပြောလိုပါတယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာ15ရက်နေ့မှာတနိုင်ငံလုံးအဖြစ်ခက်ရဆေးရေးသဘောတူစာချုပ် NCA ကိုအစိုးရနဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSC အပါအဝင်တိုင်းနာလက်နက်ကင်အဖွဲ့ရှစ်ဖွဲ့လက်မှတ်ရေးထိုးခဲ့ပြီးတအောင်းပလောင်တပ်ဖွဲ့ TNL ကတော့ပါဝင်လက်မှတ်ရေးထိုးခဲ့ခြင်းမရှိပါဘူး NCA စာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်းမြန်မာစစ်တပ်နဲ့လည်းတအောင်းပလောင်တပ်ဖွဲ့ TNL ကချင်လွတ်လပ်ရေးတပ်မတော် KIA ရှမ်းပြည်တိုးတက်ရေးပါတီ SSPB ရခိုင်တပ်မတော် AA တို့နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ရှင
်မမြင့်မြင့်ခိုင်ပြောပြသွားတာပါအခုဘိန်းပပြောက်ရေးကြိုးပမ်းမှုမှာဘလို့အခက်အခဲတွေစိန်ခေါ်ကစိန်ခေါ်နေသလဲဆိုတာကြည့်ကြရအောင်ပါဝိုင်းမော်မြို့နယ်လူထုခြေပြုမူရစ်တိုက်ဖြတ်ရေးဖွဲ့ကစရုံးကံပိုက်တီးနယ်မြကာနေပြီးတော့ဘိန်းကင်းတွေကိုဖျက်ဆီးဖို့ပြင်ဆင်ရမှာဘိန်းကင်းပိုင်ရှင်တွေကလက်နက်တွေကင်ပြီးတော့စောင့်နေတဲ့အတွက်အခြေအနေတင်းမာနေပြီးသွားမဲ့လမ်းကြောင်းကိုပြောင်းလဲလိုက်ရပါတယ် ပြီးခဲ့တဲ့သတင်းပတ်ကလည်းတနိုင်းမြို့နယ်မှာချောင်းမြောင်းပစ်ခတ်တဲ့အတွက်မူးယစ်တိုက်ဖြတ်ရေးအဖွဲ့ဝင်တို့သေဆုံးခဲ့ရတဲ့အတွက်လောလောဆယ်မူးယစ်တိုက်ဖြတ်ရေးအဖွဲ့ကိုကချင်ပြည်နယ်အစိုးရကလုံခြုံရေးလိုက်ပါပေးဖို့သဘောတူထားပါတယ်။လက်တလောကချင်ပြည်နယ်မူးယစ်တိုက်ဖြတ်ရေးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်လူရုအခြေပြုမူးယစ်တိုက်ဖြတ်ရေးအဖွဲ့ဟာပြီးခဲ့တဲ့အင်္ဂါနေ့ကစတုံးကမ်ပိုက်တီးနယ်ကဘိန်းကင်းတွေကိုဖျက်ဆီးဖို့တွားရောက်ရမှာလက်နက်ကင်လူ400ကျော်လောက်ကလန်ခုလက်ကတားဆီးဟန်တားဖို့စောင့်ဆိုင်နေတာကြောင့်ခီးစဉ်ကိုရွှေ့ဆိုင်ခဲ့ရပါတယ်။ဒီကနေ့အထိလည်းလက်နက်ကင်အဖွဲ့တွေဟာစောင့်ဆိုင်နေတာကြောင့်အခြေအနေကတင်းမာနေစေရှိကြောင်းဒေသခံတဦးကအခုလိုပြောပါတယ်။
ဒီကရကြတော့ဒီမှာသူတို့ဒီမေဂါဆောင်တဲ့ဒီဒီလူစစ်ပဲနော်သူတို့ကအပြာဘိန်းဆိုင်တဲ့လုပ်ငန်းတွေကိုလည်းအလုပ်နေကြတယ်ဆိုတော့သူတို့ကအဝင်မခံတဲ့သဘောပေါ့သူတို့ဘိန်းခင်းနေလားပြပြနေကြတော့ဒါစီးတဲ့သဘောရှိနေတယ်။ဆယ်နေထားကြတော့တော်တော်လေးကိုဟိုပြင်မာနိုင်တဲ့ဒီသားရှိတယ်။ဘာလို့ဆိုတော့ဒီမှာဆောင်နေကြတဲ့အင်အားတွေလည်းတော်တော်လေးများတယ်မနေ့ကတော့နေရာကျောင်းမဲ့ကနေနေရာကျောင်း300လောက်ရှိတယ်ဒီနေ့ကတော့300လောက်ရှိတဲ့အချိန်ဆိုရင်နေရာကျောင်းလောက်တဲ့သူတို့ဆောင်နေတယ်
ဆောင်ဆိုင်နေတဲ့နေရာဟာအမှတ်1003နေကြားဆောင်တက်အခြေဆိုင်တဲ့စင်ကြံတဲ့လဖိုင်အကြားကတွန်ပန်းတံတားမှဖြစ်ကြောင်းပြောပါတယ်လူဒုအခြေပြုမူရစ်တိုက်ဖြည့်ရေးအဖွဲ့ခေါင်းဆောင်တဦးကဘိန်းကင်းဖြည့်ဆည်းဖို့အတွက်ဒေသခံအာနာပိုင်လူကြီးတွေနဲ့ညှိနှိုင်းထားပြီးမှတွားရောက်တာဖြစ်ကြောင်းနဲ့ယာနဲ့ချီတဲ့လက်နက်ကင်ထားသူတွေလန်ခီးကဟန်တားဖို့ဆောင်ဆိုင်နေတာကြောင့်ဘိန်းကင်းတိုက်ဖြည့်ရေးအဖွဲ့တွေလုံခြုံရေးအတွက်ပြည်내အစိုးရကိုတင်ပြခဲ့ကြောင်းပြောပါတယ်ပြည်နယ်အစိုးရကရဲလုံခြုံရေးပေးအပ်ဖို့သဘောတူတာကြောင့်မနေ့ဖန်မှာဘိန်းကင်းဖြည့်ဆည်းရေးအတွက်တွားရောက်မှာဖြစ်ကြောင်းမူရစ်တိုက်ဖြည့်ရေးအဖွဲ့ခေါင်းဆောင်ကဆက်ပြောပါတယ်
။နက်ဖြန်ထွက်ပါမယ်။ရဲတပ်ဖွဲ့အနေနဲ့လုံခြုံရေးပေးမယ်။နောက်ပြီးမှဌာနဆိုင်ရာကလည်းပါဝင်ပေးမယ်။စပ်ပိုင်းဆိုင်ရာလုံခြုံရေးကဟိုနည်းနည်းနောက်ကျမယ်လို့ပြောပါတယ်ဗျ။အထွတ်အဦးဆုံးထင်လန်းကသတုံးကံပိုက်ဒီလန်းကိုမသွားဘဲနဲ့ဟိုအထက်ဘက်ချခွေချငောချောင်းဖြားဘက်မှာအရင်ဝင်ကြပါလို့လာညွန်ပါတယ်ဗျချဖွေလန်းရှင်ငော့ဘက်ကိုစထွက်မယ
်စစ်တပ်ကလုံခြုံရေးပေးချိန်မှာစဒုံကမ်ပိုက်တီးနယ်ဘက်ကိုတွားရောက်ဖို့မျှော်လင့်ထားကြောင်းလည်းပြောပါတယ်ဒီလ15ရက်နေ့ကတော့ကချင်ပြည်နယ်တနိုင်းဒေသဘက်မှာလူရုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့တွေကဘိန်းကင်းဖြက်စီးနေချိန်မှာတူမီတနက်နဲ့ချောင်းမြောင်းပစ်ခတ်တာကြောင့်အသက်16နှစ်အရွယ်လူငယ်တဦးသေဆုံးခဲ့ရပါတယ်လူရုအခြေပြုမူရစ်တိုက်ဖြည့်ရေးအဖွဲ့ကဒီနှစ်အတွင်းမှာကချင်ပြည်နယ်အနှံ့ကဘိန်းကင်းအေက2000ကျော်လောက်ဖြည့်ဆည်းပေးပြီလို့ခန့်မှန်းကြောင်းမူရစ်တိုက်ဖြည့်ရေးအဖွဲ့ခေါင်းဆောင်ကပြောပါတယ
်ဒီနှစ်မှာကျတော့အခုထိုးကောင်းတနိုင်းဘက်မှာလည်းတို့လူအင်အား900ကျော်နဲ့ဝင်နေပါတယ်ဦးတော်ဘက်မှာအင်အား900လောက်ဝင်တယ်နောက်ပြီးမှဒီစွန်ပရာဘုံဘက်မှာလည်းအင်အားလူထုအင်အား200ကျော်200လောက်နဲ့ဝင်ပါတယ်ခင်ဗျာဆိုတော့အခုစတုံးကံပိုက်ဒီဒီဘက်မှာဆိုရင်လူထုအင်အား1000ကျော်ပေါ့လေကျဖွေဘက်မှာဆိုရင်200 300လောက်ရှိမယ်ထင်တယ်ခမန်းဧကဟို1000လောက်တော့သူတို့ဖြတ်ပြီးပြီလို့အဲ့လိုပဲခမန်းပါတယ်ဗျ
ပြီးခဲ့တဲ့နှစ်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာဘိန်းကင်းဧကပေါင်း3000ကျော်လောက်ဖြတ်စည်းနိုင်ခဲ့တယ်လို့ပြောပါတယ်ကချင်ပြည်နယ်အတွင်းမှာမူရစ်ဆေးဝါးအများအပြားသုံးစွဲလာတာနဲ့မူရစ်ဆေးသုံးစွဲရာကနေတဆင့် HIV နဲ့ B4 C4 စတဲ့အသည်းရောဂါကူးစက်တာတွေပြန့်နှံ့လာတဲ့နောက်2014ခုနှစ်မှာလူထုအခြေပြုမူရစ်တိုက်ဖြတ်ရေးအဖွဲ့ကိုစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ
်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကြောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာပြီးဆက်လုပ်နေတယ်လို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12392382999အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီနေ့ည9:00ခွဲမှာစတင်မဲ့တိုက်ရိုက်လေလံဆွေးနွေးကမှာပါဝင်ဆွေးနွေးလှဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။
VOA မြန်မာ
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်VOA American တန်ကနေ2016ခုနှစ် January 23ရက်စနေနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 32နဲ့40တို့ကနေပြီးတော့ပဲဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနဲ့အတူ American အသုံးအင်္ဂလိပ်သင်ခန်းစာတစ်ခါနောက်ထပ်နားဆင်ရမှာကတော့
ကျောက်စင်းလုပ်ငန်းကဒီဥတွေထက်မှာရှိကြတဲ့အဖွဲ့အစည်းတွေကနေပြီးတော့အကုန်ကင်တွယ်ပြီးလုပ်နေတာဆိုတော့ဒီလမ်းကြတဲ့ဥပဒေနဲ့လို့ပို့တူတာအဓိကချိန်ကုန်နေရအဲ့ဒါပဲအဲ့တော့တော်တော်ခက်တယ်အဲ့တော့နောက်တစ်ခုက
တဘာပေါ့ဝင်းကျင်စိန်လန်းအမိမြေရဲ့ဥက္ကဋ္ဌဥဝင်းမျိုးသူရဲ့ပြောပြချက်တွေကိုသိပ္ပံနဲ့ဤပညာကဏ္ဍမှာနားဆင်ကြရမှာပါအဲ့ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အာပေါ်မှာပြက်ကောက်နှုတ်စုစည်းပြီးမန္တဒါချမ်းနဲ့ဥကျော်ဇန်သားတို့တင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
ရှင်မတိုးနောင်ဆုတ်ဖြစ်နေတဲ့မြမအပြစ်ခတ်ရဆဲရေးဆွေးနွေးမှုဒေါ်စုဖြည့်ရှင်းနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ Council on Foreign Relations စာမျက်နှာမှာစောင်းမရှင် Joshua Kalanzik ရေးပါတယ်စစ်ကောင်းဆောင်ဟောင်းတွေလွှမ်းမိုးထားတဲ့အစိုးရကလက်ရှိလုပ်နေတဲ့ငြိမ်းချမ်းရေးအစီအစဉ်မှာပါဝင်ဖို့တွန့်ဆုတ်နေတဲ့အဖွဲ့တွေအနေနဲ့ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုယုံကြည်မှုပိုရနိုင်တယ်လို့သုံးသပ်ထားပါတယ်ဒါပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့အပြည့်အစုံငြိမ်းချမ်းရဖို့အတွက်ကတော့စိန်ခေါ်မှုတွေရှိနိုင်တာကိုလည်းသတိပေးထားပါဗျ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးဖြစ်တဲ့ UWSA ဝါလက်နက်ကိုင်အဖွဲ့ဟာလက်နက်အင်အားတောင့်တင်းပြီးတရုတ်နိုင်ငံနဲ့ရင်းနှီးမှုလည်းရှိပါဗျ။ကိုပိုင်အုပ်ချုပ်ခွင့်ရနေတဲ့ဝါဒေသမှာဘိန်းနဲ့စိတ်ကြွဆေးထုတ်လုပ်မှုတွေအကြီးအကျယ်လုပ်ပြီးဝင်ငွေရနေတယ်လို့သတင်းတွေကဖော်ပြကြတာလည်းရှိပါဗျ။ဒီလိုအခြေအနေမျိုးမှာဝါတက်ဖွဲ့အနေနဲ့ငိမ့်ချမ်းရေးအတွက်လက်မှတ်ရေးထိုးမယ်ဆိုရင်ဒီအခွင့်ရေးတွေကိုဆွံ့လွတ်ရမှာမို့တိတ်တော့မလွယ်လာပါဘူး။ရရှိထားတဲ့စီးပွားရေးအခွင့်အလမ်းနဲ့အာဏာတွေကိုဆွံ့လွတ်အောင်ဗန္ဓာရေးရအစိုးရနဲ့နိုင်ငံတကာကဘလောက်ထိမလုံပေးဆွဲဆောင်နိုင်ပါမလဲဆိုတာကိုလည်းမေးခွန်းထုတ်ထားပါဗျ။ပြည်ပအကူအညီတွေရင်းနှီးမြှုပ်နှံမှုကတိတွေပေးရင်တောင်လက်တလောရနေတဲ့အခွင့်ရေးတွေကိုတော့မိနိုင်မှာမဟုတ်ဘူးလို့လည်းစောင်းမကိုညှိကုံးချုပ်ထားပါတယ်ရှင်
။ဗြိတိန်နိုင်ငံထုတ် Financial Times သတင်းစာထဲမှာ Kevin Boring ရေးသားတဲ့မြန်မာနိုင်ငံမှာတရုတ်တို့တီဆောင်မဲ့အထူးစီးပွားရေးဆိုအောင်မြင်နိုင်ပါမလားဆိုတဲ့သဘောရေးသားထားတဲ့စောင်းမကိုတင်ပြလိုပါတယ်။2017မှာအနာရလာခဲ့တဲ့ကသမ္မတဦးသိန်းစိန်ဟာတရုတ်နဲ့ခက်တန်းနဲ့နေလာပြီးအနောက်တိုင်းဂျပန်တို့နဲ့စစ်မြေကြီးကိုလှုပ်လာခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲအပြီးမှာတော့တရုတ်တို့အနေနဲ့မြန်မာနိုင်ငံဟာစီးပွားရေးနိုင်ငံရေးအတွက်မဟာဗျူဟာကျတယ်ဆိုတာမြန်မာအစိုးရမေ့မထားအောင်သူတို့ကလှုပ်လာပါတယ်ကြောက်ဖြူအထူးစီးပွားရေးဇုံကိုမြန်မာလွှတ်တော်ကအတည်ပြုခဲ့ပြီးဖြစ်ပါတယ်ဒါဟာ2013ခရဲကစီလာခဲ့တဲ့တရုတ်မြန်မာရေနံပိုက်လိုင်းရဲ့နောက်ဆက်တွဲလို့ဆိုရမှာပါတရုတ်တို့ရဲ့ဒီပြန်လည်နှုတ်ထလာတဲ့စိတ်ဝင်စားမှုဟာမြန်မာနိုင်ငံအပေါ်ဂျပန်ရဲ့ကြီးထွားလာတဲ့မဟာဗျူဟာစိတ်ဝင်စားမှုကိုတုံ့ပြန်ဖို့နဲ့တရုတ်တို့ရဲ့ One Belt One Road လို့ခေါ်တဲ့အရှပ်ပတ်လမ်းစီမံကိန်းအောင်မြင်ရေးအတွက်ပဲဖြစ်ပါတယ်။ဂျပန်ဟာမြန်မာနိုင်ငံတွင်းမှာအခြေခံအဆောက်အဦတည်ဆောက်ရေးလုပ်ငန်းတွေကိုကျယ်ရပြန့်ပြန့်လှုပ်လာတာပါ။ဒီလူရက်တွေဟာတရုတ်တို့ရဲ့စိတ်ကိုပုံမဆွာပေးသလိုဖြစ်လာစေပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုံဟာတကယ့်လက်တွေ့မှာစီးပွားရေးအရာအကျိုးများဖြစ်ထွန်းနိုင်ပါမလားလူမှုရေးအရာရှင်သန်နိုင်ပါမလားဆိုတာကတော့မေ့စရာမေးခွန်းတွေအများကြီးရှိနေပါတယ်။ဒေသခံပြည်သူတွေရဲ့ကန့်ကွက်မှုကိုဂရုမစိုက်ဘဲမြန်မာစစ်တပ်ကထင်းသလိုလှုပ်လို့ရတဲ့အချိန်ကာလကုန်ဆုံးခဲ့ပြီဖြစ်ပါတယ်။အထူးစီးပွားရေးဇုံတွေအလုံးလူလိုဟာအောက်ခြေအဖွဲ့အစည်းတွေရဲ့ကန့်ကွက်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရပါတယ်။ဒါကြောင့်တရုတ်တို့အနေနဲ့ဒီလိုအထူးစီးပွားရေးဇုံတည်ဆောက်ရေးလုပ်ငန်းကိုစွန့်စားပြီးလုပ်မယ်ဆိုရင်တော့ကြောက်ဖြူဟာလည်းပဲမြစ်ဆုံနောက်ကိုလိုက်ရမယ်အလားအလာရှိနေရဲဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေနားဆင်ရပြီးတဲ့နောက်အခုတစ်ခါလေ့လာကြရမယ်အမေရိကန်စတိုင်မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီကိမ်နဲ့တင်ပြမယ် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robbery robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး scribe clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေ့ခင်းကြောင်တောင်ဓမြတိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်တဲ့လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း $10 ပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမြတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်ရဲ့မနေ့ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ရပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနားဆင်ရပါဦးမယ်ဇန်နဝါရီလ16ရက်နေ့ကထိုင်ဝမ်မှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာလက်ရှိအတိုက်ခံ DPP ခေါ် Democracy တိုးတက်ရေးပါတီခေါင်းဆောင်ဆိုင်ဝမ်အနိုင်ရခဲ့ပါတယ်။နိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတတဦးဖြစ်လာမဲ့သူအနေနဲ့ထားရှိတဲ့ခံယူချက်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင
်
今年选举的结
果，民选举搞不也了哈？台湾绿绿也三大股天下暴乱时的撇把的，那在东南西的台湾边头的也三大撇把的。Democracy 没有答应呢，人家那个那边嘛那样也是也撇话立啥不撇把的，平内幕慢慢下来，调撇嘛今年十三月第二幕股第八集嘛撇把的，路上为了十七位那个台湾也他妈的他妈预告不嘛那样是来的。台湾ရဲ့အမျိုးသမီးကောင်းဆောင်ဂျိုင်အင်ဝမ်ကပြောကြားသွားတာဖြစ်ပါတယ်။ထိုင်ဝမ်ရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဖြစ်ဝင်ရောက်ဝေးချယ်ခံခဲ့ရတဲ့အသက်60အရွယ်ရှိပြီဖြစ်တဲ့ဂျိုင်အင်ဝမ်နေနဲ့ထိုင်ဝမ်အမေရိကန်ပြည်ထောင်စုနဲ့ဗြိတိန်တို့မှပညာစည်းပူးခဲ့ပြီးထိုင်ဝမ်တက္ကသိုလ်ကဥပဒေဘွဲ့အမေရိကန်ထင်ကရကော်နော့တက္ကသိုလ်ကမဟာဥပဒေဘွဲ့နဲ့လန်ဒန်စီးပွားရေးတက္ကသိုလ်ကပါရဂူဘွဲ့တို့ကိုရရှိထားသူဖြစ်ပါတယ်။သူအနေနဲ့ထိုင်ဝမ်မှာတာဝန်ထမ်းဆောင်ခဲ့တဲ့အတွေ့အကြုံနဲ့ပတ်သက်လို့လေအမေရိကန်ခြေဆိုင် CSIS ကမဟာဗျူဟာရေးဌာနအကြီးအကျယ်ပြီးဘော်နီဂလီဆာပြောကြားခဲ့တာကတော့
Dr. Tsai is chairperson of the Democratic Progressive Party of Taiwan. Dr. Tsai has served her nation in a number of different capacities.In the 1990s, she was a keen
Dr. Tsai ha, Taiwan Democracy တိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်။သူအနေနဲ့ထိုင်ဝမ်အတွက်တာဝန်အမျိုးမျိုးကိုထမ်းဆောင်ခဲ့သူပါ1992နှစ်တွေတုန်းက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုထိုင်ဝမ်ဝင်ခွင့်ရရေးအတွက်ဦးဆောင်ပြီးဆွေးနွေးခဲ့သူလည်းဖြစ်ပါတယ်သူဟာသမရဟောင်းလီတန်ဝေးလက်ထက်ကအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဖြစ်ခဲ့ပြီးချန်ရွှေဖြန်းအစိုးရလက်ထက်မှာလည်းတရုတ်ပြည်မှရေးရာကောင်စီမှဥက္ကဋ္ဌအဖြစ်နဲ့ထမ်းဆောင်ခဲ့သူဖြစ်ပါတယ်2004ခုနှစ်မှာသူဟာ DPP ပါတီကိုဝင်ခဲ့ပြီးဥပဒေလွှတ်တော်အမတ်ဖြစ်လာခဲ့ပါတယ်နောက်နေမှာတော့သူဟာဒုတိယသမ္မတဖြစ်ခဲ့တာပါ2008ခုနှစ်ကနေ2012ခုနှစ်အထိသူဟာ DPP ရဲ့ပါတီဥက္ကဋ္ဌဖြစ်ခဲ့ပြီး2012ခုနှစ်မှာတော့သမ္မတရွေးကောက်ပွဲကိုပါဝင်ရှင်ပြိုင်ခဲ့ပေမဲ့ရှုံးနိမ့်ခဲ့ပြီး2016ခုနှစ်မှာလည်းသမ္မတလောင်းဖြစ်နဲ့ဝင်ပြီးရှင်ပြိုင်မှာဖြစ်ပါတယ
်ချိုင်ဝမ်နေနဲ့2012ခုသမ္မတရွေးကောက်ပွဲဝင်စဉ်ကအရေးရှုံးနိမ့်ခဲ့ပြီးမဲ့လို့လေခုတစ်ခါမဲဆန္ဒရှင်တွေတဝက်ကအသက်40အောက်ဖြစ်ကြတဲ့လူငယ်တွေမဲပေးတဲ့အခါမှာအနိုင်ရရှိသွားတာဖြစ်ပါတယ်သူနဲ့ဝင်ရောက်ရှင်ပြိုင်ခဲ့သူ အာနာယမြို့သားရေးပါတီကသမရကိုစီလောင်းအရစ်ချူကတော့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်ပြီးသူ့ရဲ့အရေးရှုံးနိမ့်မှုကိုဝန်ခံကသူ့ရဲ့ပြိုင်ဘက်နိုင်ရရှိမှုကိုကြိုဆိုလိုက်ပါတယ
်ပိုက်ရှင်တို့衷心祝福自我检讨自我替力徹底反省
ကျွန်တော်ရှုံးနေပါတယ်ကျွန်တော်ရဲ့ပြိုင်ဘက်ကိုလည်းလိုက်လိုက်လေးလေးချီချူးဂုဏ်ပြုပါတယ်ကျွန်တော်ဖြစ်ပျက်ခဲ့သမျှကိုပြန်လည်သုံးသပ်ပြီးကိုယ့်ကိုယ်ကိုစိစစ်ကြည့်မှာဖြစ်ပါတယ်ထိုင်ဝမ်ရဲ့ဒီမိုကရေစီတမိုင်းမှာအားလုံးအထူးတကွစတဲ့တဘိုးကြိုးပမ်းခဲ့ကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာအနိုင်အရှုံးတွေကအစီအစမြဲပါဒါပေမဲ့ထိုင်ဝမ်ရဲ့အနာဂတ်ကိုတော့လက်လွတ်ဆုံးရှုံးမခံနိုင်ပါဘူ
း Miss Chang In-wan နေနဲ့ပြီးခဲ့တဲ့နှစ်ကအမေရိကန်ပြည်ထောင်စု Washington ရှိ CSIS ကိုနိုင်ငံတကာမဟာဗျူဟာရေးဌာနကိုရောက်ရှိစဉ်ထိုင်ဝမ်အတွက်သူ့ရဲ့မျှော်မှန်းချက်တွေကိုပြောကြားခဲ့တာရှိပါတယ်ထိုစဉ်ကသူဟာ DPP ခေါ်ဒီမိုကရက်တစ်တူတည်ရေးပါတီရဲ့ဥက္ကဋ္ဌဖြစ်တဲ့အပြင်သမရကူစေလောင်းဖြစ်လေသူ့ပါတီကအမည်တင်သွင်းခြင်းခံထားရသူဖြစ်ပါတယ်။ဒါကြောင့်လေသူ့အနေနဲ့သမရကူစေလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှုကြိုးပမ်းရမှာအကဲဆတ်မှုတွေရှိတဲ့အကြောင်းကိုဝန်ခံခဲ့ပါတယ
်။ As a presidential candidate, I have to be ready to deal with rising domestic and external challengesranging from the gradual erosion of freedom and democracy to the
long tune in it chuma ha pirin ne pipa ma ti ni tcha to ni de taiwan ga yin sai ni de ake sa mu rwe go tawin yu phie shin pe bu sin sa ya ma phit par de lut law mu ne democracy akwin ye rwe sait thong ni da ga sa taiwan ni ne siwa ye ya ko che law bo ko yet nai swan yor ne la de a che rwe ba ake sa mu rwe go yin sai ya ma chuma ro a ni ne အာရှရဲ့စံထားချက်တစ်တွေကိုပုံဖော်နေတာဖြစ်ပြီးဒီမိုကရေစီမှာအလုံးပါဝင်နိုင်မှုနိုင်ငံရဲ့စီးပွားရေးမှာအလုံးပါဝင်တာဝန်တည်မြခံစားနိုင်မှုနဲ့လူမှုရေးရာတရားမျှတမှုရှိဖို့အပြင်အပြန်အလှန်အားဖြင့်ညီချင်းရေးဆက်ထိန်းသိမ်းနိုင်မှုဖြစ်ပါတယ်လို့ဂျိုင်အင်ဝမ်ကပြောသွားတာဖြစ်ပါတယ်ဒါအပြင်တရုတ်ပြည်မကြီးက1990ခုကဆုံးဖြတ်ချက်အရထိုင်ဝမ်ရဲ့လွတ်လပ်မှုကိုဆန့်ကျင်တာဖြစ်ပြီးပြည်ခဲ့တဲ့ဆိုရတွေကတရုတ်နိုင်ငံနဲ့နှွေးထွေးတဲ့ကုန်သွယ်ရေးသဘောတူညီမှုရယူခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လေသူကအခုလိုဝေဖန်လိုက်ပါတယ
် As noted by some prominent international organizations freedom of speech freedom of press and human rights have been on a steady decline in the last few years in March last year the undemocratic nature of the
ratification process ပြောဆိုခွင့်ဒိနလခွင်းနဲ့လူအခွင့်အရေးတွေဟာလွန်ခဲ့တဲ့နှစ်တွေအတွင်းမှာတဖြည်းဖြည်းကျဆင်းလာခဲ့တာတွေ့ရပါတယ်။2014မှလကဒီမိုကရေစီမဆန်ဘဲတရုတ်ပြည်မကြီးနဲ့ကုန်သွယ်မှုသဘောတူညီမှုရယူလိုက်တာကြောင့်ကန့်ကွက်မှုတွေထွက်ပေါ်ခဲ့ပါတယ်။အစိုးရအနေနဲ့ထင်သာမြင်သာမရှိဘူးပွင့်လင်းမှုမရှိဘူးဆိုရင်အခက်အခဲတွေရင်ဆိုင်ရမှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရေစီအနည်းရာကိုင်တွယ်ဖြစ်ရှိမယ်ဆုံးဖြတ်ချက်တွေချရမှာအများဆန္ဒခံယူမယ်ပီလူလူကမပြတ်ဆောင်ကြည့်မယ်ဆိုရင်အစိုးရအနေနဲ့တာဝန်တိတ္တလာမာဖြစ်တယ်လို့ပိုပြီးလဲထိရောက်မှုရှိပါတယ်။ဒါကိုကျမသမရဖြစ်ရင်ဦးစားပေးထမ်းဆောင်သွားဖို့အဆင်သင့်ရှိပါတယ်လို့ဂျိုင်အေဝမ်ကပြောသွားတာဖြစ်ပါတယ်။ဒီနောက်သူဟာခေါင်းဆောင်ဖြစ်ခဲ့ရင်ထိုင်ဝမ်ရဲ့စီးပွားရေးနဲ့စီးအားကောင်းလာဖို့ကြိုးပမ်းသွားမယ်လို့ခုလိုပြောခဲ့ပါတယ်
။ For Taiwan's economy to be more competitive and our democracy stronger.We need to build
Taiwan ရဲ့စီးပွားရေးဈေးကွက်မှာပိုရှင်ပြိုင်နိုင်ဖို့နဲ့ဒီမိုကရေစီလဲပိုရှင်တန်စီဖို့ကျမတို့အနေနဲ့ထိုင်ဝမ်ရဲ့လူချုပ်ရေးနဲ့ငြိမ်းချမ်းရေးထိန်းသိမ်းနိုင်ဖို့စစ်တိုက်အင်အားဖြည့်ဖို့လိုအပ်ပါတယ်။ဒါအပြင်နိုင်ငံတကာရေးရမှာလဲအဓိပ္ပာယ်ရှိပြီးထိရောက်တဲ့ပါဝင်ကူညီမှုတွေဆောင်ရွက်ပေးခြင်းအဖြစ်ဒီတန်ត្រမှာပိုပြီးအားကိုးရတဲ့မိဖက်နိုင်ငံဖြစ်လာနိုင်ပါတယ်လို့ချိုင်အင်ဝမ်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ထိုင်ဝမ်ခေါင်းဆောင်ဦးပီတာပိုလေသူကဂရီပေးသွားပါလေ
A leader must take into account public consensus when making decisions.
ကောင်းဆောင်သူဟာအဆုံးဖြတ်ချက်တွေချရမှာအများဆန္ဒကိုထည့်သွင်းစဉ်းစားဖို့လိုအပ်ပါလေ။ထိုင်ဝမ်မှာအများလက်ခံထားတာကလက်ရှိတရုတ်နှစ်ပြည်တော်စနစ်ဖြစ်ပါလေ။ဒါကြောင့်ဒီအယူဆကိုဆက်လက်လက်ခံဖို့ကျမမကြသေးမီလူတွေတွင်ကမကြခဏပဲပြောကြားခဲ့ပါလေ။ဒါဟာအလုံးအကျိုးတွေအကောင်းဆုံးပါပဲ။ဒါကြောင့်ကျမကိုတမရဖြစ်ရွေးကောက်တင်မြှောက်မယ်ဆိုရင်တရုတ်ပြည်မကြီးနဲ့ငင်းကြက်နဲ့ဆက်ဆံရေးကျမပေါ်ဆောင်သွားဖို့ကြိုးပမ်းမှာဖြစ်ပါတယ်။ထိုင်ဝမ်ပြည်သူတွေရဲ့စံတအပြင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရလည်းဖြစ်ပါတယ်လို့ချိုင်အင်ဝမ်ကပြောသွားတာဖြစ်ပါတယ်။ဒါအပြင်ထိုင်ဝမ်သားတွေနေနဲ့ ကိုချမကိုဖန်တီးနိုင်ဖို့လေသူကြိုးပမ်းသွားမယ်လို့ဂျိုင်အင်ဝမ်ကကြေပေးခဲ့ပါတယ
် Most importantly I will also strengthen our democratic institutions and uphold the right
to ကတော့ချမအနေနဲ့ထိုင်ဝမ်သားတွေရဲ့ဒီမိုကရေစီအဆောက်အအုံအားကောင်းစေဖို့ပြည်သူတွေသူတို့ကံကြမ္မာကိုဆုံးဖြတ်ပေးရမှာလွတ်လပ်ပြီးအကြောက်တရားကင်းဝေးစွာနဲ့ဆောင်ရွက်ပေးနိုင်ကြဖို့ကြိုးပမ်းသွားမှာဖြစ်ပါတယ်။ဒါအပြင်စီးပွားရေးအကျိုးခံစား권တွေကလည်းထိုင်ဝမ်သားတွေအတူမျှဝေခံစားနိုင်ကြဖို့ဆောင်ရွက်ပေးသွားဖို့အရေးကြီးပါတယ်လို့ဂျိုင်အီဝမ်ကကြေပေးထားတာဖြစ်ပါတယ်။မီလာမှာစတင်သမရယာတူတာဝန်ထမ်းဆောင်မဲ့ဂျိုင်အီဝမ်အနေနဲ့အရှေ့အာရှမှာတောင်ကိုရီးယားသမရပတ်ကြောင်ဟေပီဒုတိယမြောက်အမျိုးသမီးသမရဖြစ်လာမှာပါ။ဒါကြောင့်2016ခုနှစ်ဟာအမျိုးသမီးတွေရဲ့နှစ်ဖြစ်တယ်ဆိုတော့လက်ခဏဗေဒပညာရှင်ဆန်ဇာနီဘူးရဲ့ဟောကြားချက်ကမနီမလားဆိုတာကိုတွေးမိပါကြောင်းတင်ပြရင်းဒီသတင်းပတ်ရဲ့အမျိုးသမီးကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင်
။မြန်မာနိုင်ငံပါဝင်ကမ္ဘာသီးသီးမှာရှိတဲ့နိုင်ငံတွေမှာအမျိုးသမီးတို့ရဲ့အရာတွေစွမ်းအားတွေဟာလာမယ့်2016ခုနှစ်မှာစွမ်းပကကြီးမားတယ်လို့မိခင်စိတ်ဓာတ်နဲ့ဆောင်ရွက်တဲ့သူတွေရဲ့အနာဂတ်ရဲ့ဥဆောင်နိုင်မှုဟာအားလုံးသောသူတွေအတွက်ကောင်းသောကျိုးကျေးဇူးတွေကိုရရှိမယ်နှစ်တစ်ခုဖြစ်ပါတယ
်။အမျိုးသမီးခန္ဓာကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးနေပါတယ်ရှင်။
ကန်ဒေတာမှာဆယ်ရည်ရည်ကြီးတွေနဲ့အစွမ်းကုန်တူးဖော်နေကြတာကြောင့်တဘာဝဝင်းကျင်ကအတော့ကိုပျက်စီးနေတာပါဒါကိုပြန်လဲထိမ့်သိမ့်ဖို့အတွက်ဘာတွေလုပ်တင်ပါလဲတဘာဝဝင်းကျင်အကြံပေးနဲ့စိမ့်လန်းအမိမြေဥက္ကဋ္ဌဆရာဦးဝင်းမျိုးသူရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါဟာကန်ဒေတာရင်ကြောက်စင်းတူးဖော်မှုတွေအလွန်ကြုံလုပ်နေတာကြောင့်အချိန်ကြီးဆိုးနေတဲ့တဘာဝဝင်းကျင်ကိုထိမ့်သိမ့်နိုင်ဖို့အတွက်အခုအစိုးရအသစ်ဖြစ်တဲ့တာဝန်ယူရတော့မယ် NLD ပါတီကဒေတာရင်းပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဟာထိရောက်မှုဘယ်လောက်ရှိပါသလဲ
ဒီကျောက်စင်းလုပ်ငန်းကဒီဥပဒေထက်မှရှိကြတဲ့အခွင့်အရေးတွေအနေပြီးတော့အကုန်ကင်တွယ်ပြီးလုပ်နေတာဆိုတော့ဤလန်းကြတဲ့ဥပဒေနဲ့လုပ်ဖို့တကအဓိကစိန်ခေါ်နေတာအဲ့ဒါပဲအဲ့တော့တော်တော်ခက်တယ်အဲ့တော့နောက်တစ်ခုကအဲ့ဒီတစ်ခုလုံးကိုပြင်ချင်းအောင်လုပ်မယ်ဆိုရင်ကျွန်တော်မြင်တာကတော့ planning ပေါ့ဗျာ mind down planning ပေါ့လေမိုင်းမျိုးတော့နေနေပါလေလုတ်ပြီးတော့မှသူတက်ဆိုင်ရာလုတ်ွက်လိုက်ကိုပဝင်းရင်ဒီမှန်ခံခွင့်မှုကြီးလုတ်ရမှာအဲ့တော့အဲ့ဒါကြီးလုတ်ဖို့ဆိုတော့ကျွန်တော်ဆောင်ရွက်အဓိက challenge ကတော့ဘာလို့ဥပဒေထက်မှရှိနေတဲ့ဖွဲ့စည်းရေးလူပုဂ္ဂိုလ်တွေပိုင်နေကုမ္ပဏီတွေလုတ်နေတာဖြစ်တဲ့အတွက်တော်တော်ကိုခဲရင်နေတယ်တော်တော်လည်းခဲရင်လို့မလုပ်ရဘူးဆိုတာလည်းမဟုတ်တဲ့အတွက်ဒါကတော့အခုရွေးချယ်ပြင်ပခံထားရတဲ့เนาะပါတီတစ်ခုအနေနဲ့တွားပြီးစပြီးစည်းရုံးခြင်းဟာပြည်သူလူထုရဲ့mobilization ပေါ်ယုံကြည်မှုပါလာမယ်ဆိုရင်တော့ပြည်သူတွေပါလာမယ်ဆိုရင်တော့ဒါတစ်ချိန်မှာအောင်မျိုးတွေကိုထောက်ပံ့ဖြစ်မလို့တော့ကျွန်တော်ယုံကြည်ပါတယ်ခုနေမှာဟိုထိရောက်တယ်မထိရောက်ဘူးဆိုတော့ပြောဖို့ကနည်းခက်ပါသေးတယ
်ဟုတ်ကဲ့ပါဆရာပုံနေကြည့်ရတာအော်တော်တော်လေးကိုအချိန်နေဆိုးပါတယ်ဆရာဟိုကောင်းကင်ဓာတ်ပုံနေကြည့်တဲ့အခါမှာလည်းတော်တော်လေးကိုနှစ်ပိုင်းတွင်းမှာပဲတော်တော်လေးကိုပျက်စီးနေတာတွေ့ရပါတယ်ဒီချောင်းရည်တွေကအစသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဖို့အတွက်ဆိုရင်ဖားကန်ဒေတာအတွက်ဘာကနေစပြီးတော့လောက်ရမယ်လို့ဆရာမြင်ပါတယ်ဆရာ
အဓိကကျွန်တော်ဆောင်းကပြောသလိုပေါ့ဗျာနော်ဒီ mind down plan ကိုရင်လောက်ရမယ်လို့ကျွန်တော်ပြောတာပါနော်အဲ့တော့ဒါကျွန်တော်တို့ဒီဒီ nature resource charter လို့ပြောရဲဒီတဘာဝရင်းမြစ်တွေကိုဖွဲ့စည်းပုံပေါ့ဗျာဒါကျွန်တော်တို့ Oxford University ကနေပြီးတော့เนาะသူတို့အဆိုပြုရဲ့နီးလမ်းလို့ပြောရင်ကျွန်တော်တို့ရဲ့ဒီသံဃာရအရင်းအမြစ်ဘယ်လောက်ရှိလဲဆိုတာကိုကျွန်တော်တို့ဟာတေချာသိအောင်လို့ PNP ရဲ့ information ကိုဒါ public information public disclosure လို့ခေါ်လို့ရကွက်ပြီးတော့ဝန်ကြီးဌာနတခုတွေကနေပြီးတော့ယူထားလို့မရဘူးပြီးတော့မှရာသီရထိုက်တဲ့ Diana လုပ်ငန်းရှင်တွေရောက်အောင်ဒီ question တွေမျိုးနဲ့ရအောင်လို့လက်တိတ်ထူပြီးပေးတာမဟုတ်ဘူးဒါမျိုးတွေပြန်လုပ်ရမယ်လို့ပြီးတော့မှစီမံခန့်ခွဲနေတဲ့နေရာမှာပြည်သူတွေပါဝင်တဲ့စီမံခန့်ခွဲမှုဖွဲ့ပြီးတော့ဆောင်းအောင်ပြောတဲ့တိကျစနစ်ကြတဲ့ပတ်ဝန်းကျင်လေးလာဆန်းစစ်မှုတွေနဲ့ပြန်လုပ်မရဘူးတိကျ resource status ကို assessment ပြန်လုပ်ပြီးမှထုတ်မဲ့ပိုင်းမထုတ်မဲ့ပိုင်းလို့ query ပြီးမှအဲ့ပုံမှန်မှုတွေပြီးမှမြို့ကနာဒါနဲ့ရွှေဒါလေးချင်းပြန်လောက်ရမယ်အဲ့တော့ကျွန်တော်အမြင်ကတော့လောလောဆယ်မှာတော့ဒီကင်တွေဘူးကအခုသွားနေတာတွေကတော့ကျွန်တော်တို့ဆောင်းပလိုစီးမီတို့မျိုးတွေပဲဖြစ်မှာပဲရက်ကိုရက်ထားမှရမယ်ရက်ပြီးတော့ပြန်ပြီးတော့ဒီလိုမျိုးစီမံမှတာလည်းကျွန်တော်အခုဆောင်းပြောတဲ့ ဟိုပြဿနာတွေကိုဖြေရှင်းလို့နှီးလိုက်ရမယ်အဲ့ဒါကြတော့ကုမ္ပဏီတွေကိုလည်းအာဝင်ဖို့လိုတယ်အဲ့သူတို့ကိုလည်းစီယုံပြောဆိုဆောင်ရွက်ဖို့ကလိုတယ်သူတို့ကလည်းအင်အားကြီးမားတဲ့ကုမ္ပဏီတွေဖြစ်နေတဲ့အတွက်ပေါ့နော်သူတို့မြင်တာဥပိုင်လို့ဟာစားပါနေတယ်သူနဲ့ဆက်နေတဲ့ကုမ္ပဏီတွေချိုးဝကုမ္ပဏီတွေဒီလိုပါနေတယ်သူတို့ဘယ်လောက်ထိလိုက်ပါလာမလဲဆိုတော့ကျွန်တော်ထင်တယ်သူတို့ဘာမှလည်းနိုင်ငံရေးကျွမ်းဝတစ်ခုတော့လိုမယ်ထင်တယ်အဲ့တော့ဒါကတော့ကျွန်တော်အောက်ခြေစင်းနဲ့လို့လို့ပြီးနေကြတာမဟုတ်ဘူးကျွန်တော်ထင်တယ
်ဟုတ်ကဲ့ပါဆရာတကယ်လို့ပေါ့နော်ဒီအခုလုပ်နေတဲ့ကုမ္ပဏီတွေဒီပတ်ဝန်းကျင်နဲ့ဒီ data ကန်တွေအကုန်လုံးပူးပေါင်းပါဝင်မယ်လို့ပြောလာခဲ့တယ်ဆိုလို့ရှင်ဘယ်နေရာစပြီးခိုင်မှာမလဲဆရာဘာဖြစ်လို့လဲဆိုတော့အခုဆိုရင်ဥရုချောင်းဒီချောင်းတစ်ချောင်းလုံးကလည်းတော်တော်ပျက်စီးနေပြီမြေကြီးတွေလည်းအကုန်လုံးတူးထုတ်ထားတယ်ဒီတောင်တွေကလည်းပြိုဒီရင်တွေကကျောက်နေနေရာမှာတောင်တွေဖြစ်ဆိုတော့ဒီလိုမျိုးဒီပတ်ဝန်းကျင်တဘာဝပတ်ဝန်းကျင်တော်တော်လေးကိုအပြောင်းလဲတွေဖြစ်နေတဲ့နေရာမှာပထမဆုံးဘယ်ကနေစကင်ဖို့လိုတယ်လို့ထင်ပါလဲဆရာဆောစောဆရာပြောလို့ပေါ့နော်ဒီတောင်းပလန်လို့ချပြင်ဘာလုပ်ဖို့လိုပါလဲဆရာ
မြို့ကိုရွှေ့ရမှာကျွန်တော်မြင်တာတော့လေမြို့ကိုရွှေ့ဖို့လိုတယ်ခုကသူကအက်တနယ်လုံးကကိုသူကကြောက်စိမ့်ရှိတယ်လူကြီးဆရာတော့တော့တယ်သူအိမ်နေသေးတယ်ရှင်နေဟာဒီအောင်မှာကြောက်ကြီးရှိတယ်ဆိုလူတွေကလည်းပြောင်းပြီးတူးကြတာပဲလေအဲ့တော့ဘွတ်ထနေတာပေါ့ဗျာဟိုနာတို့ဒီနာတို့ဆိုတော့ဘလို့မစနစ်ကြအောင်ဖြစ်တဲ့ခါကျတော့ဒီမပုံညင်ဒီမှာရေသွားရေလာတွေပြုဖို့ရေအမှိုက်ဒီမြေစာတွေပြုဖို့တွေကချက်လာအဲ့မှာမလုပ်တဲ့ခါကျတော့နောက်ကုန်ကြီးကလည်းကိုရလို့ဆိုနေလို့တဲ့ခါကျတော့ကျွန်တော်တို့ခေါ်တော့ဒါ accumulated environment impact ဖြစ်သွားတာပေါ့။ဒါကြောင့်ပထမရန် meter season ဆိုရင်ဆက်ပြီးမြို့ကိုရွှေ့ပြရမယ်။မြို့ကိုတကယ်ကိုဒီ mine extraction နဲ့ဟိုကျွန်တော်ရောက်ဘူးတာ2000လောက်2009လောက်ရလာမြေရောက်ဘူးတာသူ့ပေါ့။အဲ့တော့ကတော့တော်တော်ဆိုးနေပြီးတော့ကိုယ်ဆိုပိုဆိုးမှာပေါ့ကျွန်တော်မြင်ရတဲ့ကားကြီးတွေအရောနော်။အဲ့မှာကျွန်တော်တို့ကပြည်သူတွေနဲ့ဆွေးနွေးဖို့လုပ်ဘူးတယ်။လုပ်ဘူးတဲ့ခါမှာသူတို့ပြောတဲ့ဟာတွေကဒီချက်တွေပဲ။သူတို့ဒီလူနေနဲ့အင်ဂျီတွေကိုတက်ကိုပြန်ပြီးတော့အရင်ဆုံးဖယ်ထုတ်ဖို့လိုတယ်။နော်ပြီးတော့မှသူတို့ infrastructure development ကိုပြန်လုပ်ဖို့လိုတယ်။အဲ့တော့အမှန်လမ်းနေတော့ကျောင်းလူဒီရေတော့လက်ကြောင်းနေပြင်းနေနေရတယ်။နောက်ဒီမြေတွေကိုပြန်ပြီးဖို့မယ်ဆိုလဲစနစ်ကြပြန်ဖို့ဖို့ပေါ့နော်။အဲ့တော့အဲ့ဒါကြီးပြန်တွက်ချရမယ်လို့ကျွန်တော်ထင်ပါတယ်။နံပါတ်၁ချက်ကမျိုးရီရွှေ့တာတွေပြည်သူတွေရွှေ့တာတွေကိုရင်းလို့တာကအဲ့ဒီကုမ္ပဏီတွေနဲ့ထိုင်ပြီးတော့သူတို့ကအင်အားကြီးမားတာဖြစ်တဲ့အတွက်နိုင်ငံရေးဆွေးနွေးပွဲကိုလိုတယ်။ဘယ်လိုလုပ်ကြမလဲဒီတိုင်းဆက်သွားလို့တော့မဖြစ်ဘူး။အဲ့တော့သူတို့ကလည်းဒီတိုင်းကန်ထုတ်လို့လည်းမဖြစ်ဘူး။အဲ့တော့ပြန်ပြီးတော့ကိုကျိုးစည်းဝါပေါ့ဗျာ။နော် mutual beneficial ပေါ့။ဒီလိုအပြန်အလှန်စည်းဝါရအောင်ဘယ်လိုလုပ်မလဲဆိုတဲ့ဟာနော်မကောင်းတဲ့ဟာတွေကိုလည်းဘယ်လိုထိန်းသိမ်းလဲသူတို့ဘက်ကဘယ်လိုပူးပေါင်းဟာမလဲဆိုတော့နိုင်ငံရေးဆွေးနွေးပွဲတစ်ခုကိုပြန်လုပ်ရဗျာ
။အဲ့ဒါဖြစ်နိုင်ပါမလားရှင်
။ပြဿနာတွေကတော့ရှိတာပဲဗျာ။ဒါအဖြေမရှိတဲ့ပုံစံတော့မဟုတ်ဘူး။အဖြေခက်တဲ့ပုံစံတွေပဲရှိမှာလေ။အဲ့တော့ကျွန်တော်တို့အားလုံးက willing to solve ပေါ့ဗျာ။ကျွန်တော်တို့ဖြေရှင်းနေတဲ့ဆန္ဒရှိလာရင်တော့ဖြေရှင်းနိုင်တာပဲလို့ကျွန်တော်ယုံကြည်တယ်။အဲ့တော့ဖြေရှင်းနေတဲ့ဆန္ဒနဲ့ဖြေရှင်းခြင်းကကျွန်တော်မြင်တာဆိုအောင်ပြောလို့ပေါ့နော် political choice ပဲ။နိုင်ငံရေးရွေးချယ်မှုပဲ။အဲ့တော့နိုင်ငံရေးရွေးချယ်မှုကပြည်သူတွေရောသက်ဆိုင်တဲ့လူတွေရောမာဒီ stakeholder တွေရောလုံးမအောင်ရမယ်ခါကျတော့တော့နိုင်ငံတော်ရဲ့စီးပွားရေးအတွက်လည်းသူကကြီးကြီးမားမားကိုရေးပါတဲ့ကဏ္ဍကြီးတစ်ခုဖြစ်နေတော့လေ။တကယ်ကိုချိန်ပေးပြီးအဲ့ကျွန်တော်မြင်တဲ့ political choiceကျွေးထုတ်ဖို့လိုမှထင်တယ်။ဆိုတော့သူတို့ကိုယ်တိုင်တကယ်အလေးနဲ့ခံယူလာမှသာလေကြောင်းလဲနိုင်မှာလေ။ဒါတွေကအင်အားသုံးပြီးတော့ဒါလုပ်လို့ရတဲ့ကိစ္စတွေမဟုတ်တဲ့အတွက်တော်တော်ခက်သွားတယ်ဗျ။အဲ့တော့နှီးပေါင်းစုံတော့တော်ရမှာပဲ။ကျွန်တော်တို့ပညာရှင်တွေဘက်ကလည်းဒါကြောင့်လုပ်တဲ့နဲ့မလုပ်တဲ့နဲ့ဆိုတဲ့အချက်လက်တွေပြည့်စုံအောင်ပြောဖို့လိုတော့လူတို့ရဲ့စန္ဒနဲ့ဒါတွေကိုဖော်ထုတ်ဖို့လိုတယ်။နောက်တစ်ခုကပါဝင်ပတ်သက်တူတွေရဲ့တတဆုတ်တာရှိမယ်အခင်းချင်းတို့ကိုလည်းဖန်တီးပေးမှသာလေသူတို့ကနော်ရေရှည်ကောင်းကျိုးကိုမျှော်ပြီးတော့ပူပေါင်းပါဝင်မယ်ခင်ဗျ။เนาะဒါကြောင့်ကျွန်တော်ကဆောင်းလို့တကယ်ကိုလေးနဲ့ပြောနေတာ another political round table discussion ကတော့လို့ရလို့တဲ့ခါမှာဆောင်းပြောလို့တာမန်အစ်စ်နဲ့တွေမရဘူးဒါဒေါ်စုရဲ့ဒါပြည်သူရဲ့နော်ထောက်ခံမှုကိုရတဲ့လူတွေကိုယ်တိုင်ကိုယ်ကကိုဥဆောင်ဖြစ်ရှင်းမှသာလေကျွန်တော်အပြင်ဆရမယ်ခင်ဗ
ျ။ share ဥဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မြို့သက်ရဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်နားဆင်နိုင်တယ်လို့အခုလိုစနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါလိမ့်ရှင်။သောတာရှင်တွေအခုနားဆင်နေရတာကတော့ VOA America အတန်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေဖြစ်ပါလိမ့်ရှင
်။American Soya ရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ကစ်တစ်ဂျွန်စနစ်လို့ခေါ်တဲ့လူမောင်ခိုကူးခြင်းဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့ဖြစ်ပေါ်နေတဲ့ဒေါ်လာတန်ထောင်ပေါင်းများစွာရရှိနေတဲ့ရာဇဝတ်မှုလုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းကအစိုးရတွေမတည်ငြိမ်မှုဖြစ်ပေါ်စေသလိုအကျင့်ပြတ်ချဆမှုကိုအားပေးအားမြောက်ပြုရာရောက်စေတဲ့အတွက်လဲတန့်ပြစ်တစ်ခုကြီးပွားတိုးတက်ဖို့အဟံအတားဖြစ်စေပါတယ်။ လူမောင်ခိုကူးမှုကတဆင့်တခြားရာဇဝမှုလုပ်ငန်းတွေဖြစ်တဲ့မူရီစေဝါနဲ့လက်နက်မောင်ခိုကူးမှုတွေကိုထပ်ဆင့်ဖြစ်ပေါ်စေပါတယ်။အဲဒီလိုမောင်ခိုလုပ်ငန်းတွေကရရှိတဲ့ငွေတွေနဲ့အကြမ်းဖက်သမားတွေဟာသူတို့ရဲ့အကြမ်းဖက်လုပ်ငန်းတွေအတွက်အသုံးပြုကြတာဖြစ်ပါတယ်။လက်ရှိအချိန်မှာတစ်ကမ္ဘာလုံးအတိုင်းအတာနဲ့လူမောင်ခိုကူးခံရသူတန်း20လောက်ရှိတယ်လို့ခန့်မှန်းသိရှိရပါတယ်။လူသားတွေအကြမ်းအမြင့်တွယ်နေတဲ့ဒီလူမောင်ခိုကူးတဲ့လုပ်ငန်းကနေကင်းလွတ်နိုင်တဲ့နိုင်ငံမရှိပါဘူး။အမေရိကန်ပြည်ထောင်စုဟာလူမောင်ခိုကူးခံရသူတွေတင်ပို့ခံရတဲ့ထိတ်တန့်ဦးစားပေးနိုင်ငံတစ်ခုဖြစ်သလိုအာရမလိုအားပေးခိုင်းစင်မှုကရရှိတဲ့ကုန်ပစ္စည်းတွေအဓိကတင်ပို့တဲ့နိုင်ငံတစ်နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ဒီပြဿနာကိုဖြေရှင်းဖို့ဆိုရင်အမေရိကန်နိုင်ငံထဲမှာအရင်စလုပ်ကြရမှာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်တုန်းကအစိုးရအဖွဲ့အစည်းတွေပုံမအားကောင်းလာအောင်သမ္မတဘရက်အိုဘားမားကစတင်လှုပ်ဆောင်ခဲ့ပါတယ်။ဒီခေတ်သစ်ကျွန်းစနစ်ကိုတိုက်ဖျက်နိုင်ဖို့အတွက်အမေရိကန်အစိုးရအဖွဲ့အစည်းတွေကစတင်လှုပ်ဆောင်ရမယ့်နေရာလေးခုကိုဦးစားပေးသတ်မှတ်ခဲ့ပါတယ်။အဲဒါတွေကတော့တရားဥပဒေစိုးမိုးမှုလို့ခေါ်တဲ့စုံစမ်းစစ်ဆေးမှုလူမောင်ခိုကူးသူတွေကိုဖမ်းဆီးအရေးယူတာကျမရေးဆောင်ရှောက်မှုနဲ့စိတ်ဝင်စားခံစားနေရတဲ့လူမောင်ခိုကူးကံရသူတွေကိုအကူအညီပေးတာအာရမခန့်စစ်မှုကိုအသုံးပြုပြီးထုတ်လုပ်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းတွေအမေရိကန်နိုင်ငံအတွင်းဝင်ရောက်မလာနိုင်အောင်ဟန်တာကာကွယ်တဲ့အနေနဲ့ကလေးငယ်တွေရဲ့လူမှုဖူလုံရေးအတွက်အကူအညီဆောင်ရွက်ပေးတာOutreach လို့ခေါ်တဲ့လူမောင်ခိုကူးမှုဖြစ်ပွားတဲ့နေရာတွေကိုတွားရောက်ပြီးဒီပြဿနာဘလောက်ကြီးမားတယ်ဆိုတာနဲ့ပတ်သက်လို့လူမှုအသိပညာပေးလုပ်ငန်းတွေလှုပ်ဆောင်တာအစိုးရအဖွဲ့အစည်းတွေကိုတင်နန်းပို့ချတာနဲ့အများပြည်သူအားလုံးကလူမောင်ခိုကူးခံရသူတွေဘယ်သူတွေဖြစ်တယ်ဆိုတာကိုသိရှိနားလည်နိုင်အောင်လှုပ်ဆောင်တာတွေပါဝင်ပါတယ်။ဒီလုပ်ငန်းတွေအားလုံးဟာသမ္မတအိုဘားမားကဇန်နဝါရီလဟာအမျိုးသားကျွန်းစနစ်နဲ့လူမောင်ခိုကူးမှုဟန်တာရေးလအဖြစ်သတ်မှတ်ဆောင်ရွက်နေတာရဲ့ဒဇိတ်ဒေတာအဖြစ်နဲ့လှုပ်ဆောင်ခြင်းလည်းဖြစ်ပါတယ်။အခုနှစ်အတွက်သမ္မတအိုဘားမားကထုတ်ပြန်တဲ့ကြေညာချက်ထဲမှာအမေရိကန်ပြည်ထောင်စုရဲ့ထောင်လိုင်းရေးအဖွဲ့တွေဟာလူမောင်ခိုကူးသူတွေကိုသိရှိနိုင်အောင်အစစတုံးမြင့်လှုပ်ဆောင်နေကြောင်းသူတို့ရဲ့ကွန်ရက်တွေကိုဖျက်ဆီးနိုင်အောင်ရဲတပ်ဖွဲ့ကလည်းစူးစမ်းဆောင်ရွက်နေကြောင်းအစိုးရရှေ့နေတွေကလည်းလူမောင်ခိုကူးသူတွေကိုအပြစ်ပေးအရေးယူနေကြောင်းနိုင်ငံခြားကနေရောက်လာကြတဲ့အလုပ်သမားတွေနားလည်သဘောပေါက်အောင်ပြည်တွင်းဥပဒေတွေကိုတင်းကျပ်စွာပြဋ္ဌာန်းဆောင်ရွက်နေကြောင်းသမ္မတအိုဘားမားကပြောပါတယ်။ဒါအပြင်လူမောင်ခိုကူးမှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုဟန်တားနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာတကမ္ဘာလုံးမှာဖွံ့ဖြိုးတိုးတက်မှုဖြစ်ပေါ်အောင်နဲ့စီးပွားရေးတိုးတက်နိုင်အောင်စူးစမ်းဆောင်ရွက်နေကြောင်းအမေရိကန်ပြည်ထောင်စုအတွင်းလူမောင်ခိုကူးမှုပပရအောင်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲတကမ္ဘာလုံးမှာဖြစ်ပေါ်နေတဲ့လူမောင်ခိုကူးမှုတွေကိုအမြင့်ပြတ်ချိန်မုန်းနိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့ဆောင်ရွက်နေကြောင်းသမ္မတအိုဘားမားကပြောကြားခဲ့ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ကျမတို့အခုလက်ရှိထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်။ VO American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။စနေနေ့ညပိုင်းမှာတော့ blogger တွေပြောသမျှနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်တွေကိုနားဆင်ကြရမှာပါရှင်။အခုအစည်းအဝေးဆုံးမတက်ခင်မှာဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးပါဦးမယ်ရှင်
။မြန်မာနိုင်ငံမှာနိုင်ငံချင်းသားတချို့ကိုအစိုးရကပြန်ပြီးလှုပ်ပေးမယ့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုကကြိုဆိုလိုက်ပေမယ့်ကြံနေသေးတဲ့နိုင်ငံချင်းသားတွေအားလုံးကိုပြန်ပြီးလှုပ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်။နိုင်ငံချင်းသားတွေပြန်လှုပ်ပေးဖို့ဆုံးဖြတ်ချက်ဟာအရေးပါတဲ့ခြေလှမ်းပြက်ဖြစ်တဲ့အသိမှတ်ပြုပေးမယ့်ဆက်လက်ဖမ်းဆီးခံရသူတွေရှိသေးဖြစ်တယ်လို့အမှုရင်ဆိုင်နေရသူတွေအများပြားရှိနေတဲ့အပေါ်မှာစိုးရိမ်ကြောင်းနဲ့ဒီလူတွေအားလုံးကိုပြန်ပြီးလှုပ်ပေးဖို့ရန်ကုန်အမေရိကန်တန်ရုံးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။ VOA American သံ VOA ရုံးချုပ်ရှိရာ Washington DC ပါဝင် American ပြည်ထောင်စုအရှိဘက်ခြမ်းမှာအခုတောက်ကြနေညပိုင်းရောက်နေပြီဖြစ်ပြီးနှင်းတွေတဖွဲဖွဲကျနေပြီဖြစ်တယ်လို့စံချိန်ချိုးလောက်အောင်နှင်းမုံတိုင်းကျရောက်ဖို့ရှိပါတယ်။ရာသီဥတုဆိုးရမယ့်အန္တရာယ်ရှိနေတာဖြစ်ပါတယ်။အခုတောင်ပိုင်းက Tennessee Kentucky နဲ့မြောက်ကရိုလိုင်းနားပြည်နယ်တွေမှာနှင်းမုံတိုင်းကျရောက်ဆင်းရင်တိုက်မှုတွေကြောင့်တေဆုံးသွားသူက9ဦးရှိနေပြီလို့ AP သတင်းကဖော်ပြပါတယ်။အနာဘယ်တွေကတော့အိနေကနဲ့အိမ်ပြင်မထွက်ဖို့အတွက်ဆော်ဩထားပါတယ်။တောက်ကြနေနေ့လယ်ပိုင်းကနေတနင်္လာနေ့ထိကြမယ်နှင်းတွေဟာ Washington DC မြို့တော်မှာနှစ်ပေလောက်ထိရှိလိမ့်မယ်လို့လဲမိုးလေဝသအကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်။လေပြင်းတိုက်ခတ်တဲ့အန်ဒီယန်နဲ့ကန်ယူရန်ဒေတာတွေမှာရေကြီးမဲ့အန်ဒီယန်ရှိမယ်ရှိနေတာပါ။စစ်ပွဲဒုက္ခတွေမကြုံဘူးအောင်ပိုးများလာနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ကမ္ဘာတဝန်းကအချက်တဲတွေမှာဒုက္ခရောက်နေသူတွေကိုကူညီဖို့အတွက် ကြီးထွားလာနေတဲ့အကြမ်းဖက်ဝါဒချင်းချမှုတွေကိုတိုက်ဖျက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ
်။စနေနေ့မနေ့ဖက်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ပဲဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒွန်ခရပ်တန်ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖန်ယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းပြေကြပါစေရှင်။ VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ
This program has come to you from the Voice of America, Washington.